Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA American တိုင်းရဲ့2016ခုနှစ်ဇွန်လ31ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ24-25-31-51နဲ့လိုင်းလက်190ဒူကနေတိုက်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါ
။မင်္ဂလာပါရှင်ကျွန်မခင်ဗျူထွေးပါ။တူရကီနိုင်ငံအစ္စတန်ဘူမြို့နယ်မှာရဲတပ်ဖွဲ့တွေပါတဲ့ဘတ်စကားတစီကိုပြစ်မှတ်ထားတိုက်ခိုက်တဲ့ကားပုံးထောင်ပေါက်ကွဲမှုကြောင့်ရဲဝင်တပ်ခွန်ဦးပါဝင်17ဦးသေဆုံးသွားပါတယ်။တခါဒီမြန်မာနိုင်ငံသားတွေဗီဇာလျှောက်ထားစရာမလိုပဲစင်ကာပူနိုင်ငံကိုရက်ပေါင်း30သွားရောက်နေထိုင်ခွင့်ရမယ့်အစီအစဉ်ကိုတော့စင်ကာပူဝီကြီးချုပ်ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာသဘောတူညီချက်ရလိုက်ပါပြီ။ဒီလိုထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အစိုးရရဲ့လုပ်ငန်းစဉ်တစ်ခုအဖြစ်ရခိုင်ပြည်နယ်ကမြို့နယ်3ခုမှာအစ္စလမ်ဘာသာဝင်တွေနိုင်ငံသားစီစစ်မှုခံယူဖို့တပ်တည်ခံကပ်ပြားတစ်မျိုးကိုထုတ်ပေးနေပါတယ်
။ကျွန်တော်တို့အရင်တော့ white card တွေခံခဲ့တယ်လေ။ white card ကိုပြန်သိမ်းတယ်။ white card ပြန်သိမ်းတဲ့လူကို receipt တစ်ခုထုတ်ပေးတယ်။အဲ့ဒီ receipt ကိုပြန်သိမ်းပြီးတော့အခုအဲ့ဒီမှာပြန်ပြီးတော့အစားထိုးတဲ့နောက
်တရင်းနဲ့အပြီးတင်ပြသွားဖို့ရှိပါတယ်။ဒီအကြောင်းနဲ့အတူဒေသခံတွေနဲ့တရုတ်ကုမ္ပဏီကြားတင်းမာနေတဲ့ Lebron တောင်စီမံကိန်းဒေသကိုအစိုးရကကွင်းစင်းစစ်ဆေးဖို့စီစဉ်နေပါတယ်။မူဆယ်မြို့နယ်မှာတော့ KIA တပ်ဖွဲ့ဝင်2ဦးကိုပြင်းအမြင့်ရန်တွေနဲ့အတူဖမ်းဆီးခဲ့ပါတယ်။စားတဲ့မြန်မာသတင်းတွေနဲ့အတူအမေရိကန်ရွေးကောက်ပွဲမဲဆွယ်စည်းရုံးတဲ့အနေအထားတွေကိုလည်းတင်ပြအောင်ပါပါ။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဗျူတွေးနဲ့ကိုအောင်တို့ကတင်ပြပါမယ်။
တူရကီနိုင်ငံအစ္စတန်ဘူမြို့မှာဒီကနေ့မနက်ခင်းလူသွားလူလာရှုပ်ထွေးတဲ့အချိန်ရဲတပ်ဖွဲ့တွေပါတဲ့ဘတ်စကားတစ်စီးကိုပြစ်မှတ်ချတိုက်ခိုက်တဲ့ကားပုံးထောင်ပေါက်ကွဲမှုကြောင့်ရဲဝန်ထမ်း9ဦးအပါအဝင်17ဦးသေဆုံးပြီးတော့နောက်ထပ်36ဦးဒဏ်ရာရပါတယ်။ကမ္ဘာလှည့်ခီးသွွားတွေအလားများတဲ့ဘာရီစီရင်ပြင်နဲ့အစ္စတန်ဘူတက္ကသိုလ်အနီးမြို့လည်းကောင်ဖန်စီဆယ်လာရက်ကွက်ကအခင်းဖြစ်ပွားရာနေရာကိုတော့အရေးပေါ်လူနာတင်ရင်တွေအများပြားရောက်လာခဲ့ပါတယ်။ဟက်စကီဆေးရုံမှာဒဏ်ရာရသူတွေကိုတွားရောက်ကြည့်ရှုခဲ့တဲ့တူရကီသမ္မတရီချက်တေးအာဒိုဝန်ကတူရကီအစိုးရအနေနဲ့အစိုးရချင်းမုံရေးကိုအဆုံးစွန်ထိဆက်ပြီးတော့လုပ်သွားမယ်လို့ပြောပါရယ်။မွတ်စလင်တို့ရဲ့မြင့်မြတ်တဲ့ရမဒန်ဥပုလအစဒုတိယနေ့မှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုဟာဒီနေ့အတွင်းအစ္စတန်ဘူနဲ့အန်ကာရာမြို့တွေမှာဖြစ်ပွားတဲ့အကြမ်းဖက်တိုက်ခိုက်မှုတွေထဲမှာတော့နောက်ဆုံးဖြစ်ရပဲဖြစ်ပါရယ်။အခုတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်လို့ထုတ်ပေါ်ပြောဆိုတာမရှိသေးပါဘူးရှင်။
အမေရိကန်ပြည်ထောင်စုကအဓိကနိုင်ငံရေးပါတီကြီးနှစ်ခုနဲ့တခုဖြစ်တဲ့ Democratic Party ရဲ့ပထမဆုံးအမျိုးသမီးသမ္မတလောင်းတဦးအဖြစ်နိုင်ငံခြားရေးဝန်ကြီးအောင် Hillary Clinton ဟာသမိုင်းတင်နိုင်မဲ့လာလာရီထွက်ပေါ်နေပါတယ်။ရှီလာတဲ့ Philadelphia မြို့မှာကျင်းပမဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံမတိုင်မချင်းပါတီကိုစားပြုသမ္မတလောင်းဖြစ်တရားဝင်အတည်ပြုနိုင်ဦးမှာမဟုတ်ပေမဲ့ပြိုင်မဲ့ဖြစ်တဲ့ Vermont ပြည်နယ်ထက်လွတ်တော်မှတ် Bernie Sanders ကိုအနိုင်ယူနိုင်ဖို့လိုအပ်တဲ့ပါတီကိုယ်စားလှယ်မဲ့အရေးအတွက်2383မဲ့ရရှိဖို့လည်းနှီးစက်လာနေပါပြီ။ဝန်ကြီးအောင် Clinton ကတော့ပါတီတွင်အကျိုးမဲပေးပွဲတွေမတိုင်ခင်တနင်္လာနေ့ညတော့က Los Angeles မြို့အနီးမှာစီယုံရင်ခီးထွက်ခဲ့ပါတယ်
။ According to the news we are on the brink of a historic historic unprecedented moment
တမိုင်းတွင်မဲ့အနေအထားကိုရောက်ဖို့အလွန်နှေးစက်နေပြီလို့သတင်းတွေမှာပြောနေကြတဲ့အတိုင်းဒါဟာတကယ်ကိုနှစ်ထောင်အားရစရာအခြေအနေဖြစ်တယ်လို့ပြောလိုပါတယ်။ဒါပေမဲ့အားလုံးအလုပ်တွေဆက်လုပ်ရပါမယ်။မနေ့ဖမ်းမှာဆိုရင်လေရွေးကောက်ပွဲ6နေရာမှာကျင်းပဖို့ရှိနေပြီးမဲရီရဖို့လဲစီယုံလှရှားသွားမှာပါ။အထူးသဖြင့်တော့ဒီကယ်လီဖိုးနီးယားမှာပါလို့ဟီလာရီကပြောသွားတာပါ။သတင်းဌာနရဲ့ပြောဆိုချက်တွေကိုလီလီရှိပြီးဒီကနေ့အင်္ဂါနေ့ကယ်လီဖိုးနီးယားနဲ့တခြားပြည်နယ်5ခုမှာကျင်းပမဲ့ပါတီတွင်အကျိုးရွေးကောက်ပွဲတွေမှာဒီပြိုင်ဘက် Bernie Sanders အကြီးအကျယ်နိုင်ရမယ်လို့ခန့်မှန်းထားပြီးနောက်ဆုံးအချိန်အထိသူ့အနေနဲ့ရှင်ပြိုင်သွားမှာဖြစ်တယ်လို့ဆိုပါရယ်ဒီမိုကရက်တစ်ပါတီသမ္မတကိုယ်စားလှယ်လောင်းဘယ်သူဖြစ်မလဲဆိုတာကိုဒီကနေ့အင်္ဂါနေ့မှာကျင်းပမဲ့ရွေးကောက်ပွဲတွေကအဆုံးဖြတ်ပေးမှာဖြစ်ပြီးဒီရွေးကောက်ပွဲတွေမှာပါတီကိုယ်စားလှယ်မဲ့ရည်အတွက်150မဲပါဝင်မှာဖြစ်ပါရယ်ခင်ဗျာ
ကမ္ဘာပေါ်ကအကြီးဆုံးဒီမိုကရေစီနိုင်ငံကြီးနှစ်ခုဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့အိန္ဒိယနိုင်ငံတို့အကြားစီးပွားရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေပိုမိုခိုင်မာလာအောင်ကြိုးပမ်းနေတာနဲ့အမျှအိန္ဒိယဝန်ကြီးချုပ်နေရန်ဒရာမူဒီနဲ့အမေရိကန်သမ္မတဘရက်ခ်အိုဘားမားတို့ဒီကနေ့သမ္မတအိမ်ပြီးတော့မှာတွေ့ဆုံကြဖို့ရှိပါတယ်။မနေ့ပြန်ပုတ်တခုနေ့မှာတော့အမေရိကန်လွှတ်တော်နှစ်ရက်ပေါင်းအစည်းအဝေးမှာမစ္စတာမူဒီစကားပြောကြဖို့ရှိပါတယ်။အိန္ဒိယနဲ့အမေရိကန်ခေါင်းဆောင်တို့အုပ်စုရဲ့ဒီချိန်တွေ့ဆုံမှုကတော့နှစ်နှစ်အတွင်း9ကြိမ်မြောက်တွေ့ဆုံတာပါ။အခုခီးစင်နယ်ပတ်သက်လို့တော့နိုင်ငံအကြလက်ရှိတည်ရှိနေတဲ့ဆက်ဆံရေးနဲ့လူကြိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတွင်းပြသွားနိုင်ဖို့ဖြစ်တယ်လို့အင်ပီရိုပြောခွင့်ရဂျော့ရှ်အန်နက်စ်ကပြောပါရယ် ပြီးခဲ့တဲ့ဧပြီလတုန်းကနှစ်နိုင်ငံအကြားသဘောတူညီမှုတရက်ရယူခဲ့တာမှာနှစ်ဖက်စစ်တပ်တွေအနေနဲ့ပြည်ပြင်ထိန်းသိမ်းရေးလုပ်ငန်းတွေအတွက်နှစ်နိုင်ငံစစ်အခြေစိုက်စခန်းတွေကိုအသုံးပြုခွင့်ရှိတယ်လို့စစ်ဘက်ဆိုင်ရာအစ်မြင့်ပစ္စည်းကိရိယာတွေပူးပေါင်းထုတ်လုပ်သွားဖို့အတွက်လဲဆွေးနွေးမှုတွေရှိခဲ့တာပါ။ဒါပြင်တရုတ်နဲ့အိန္ဒိယနိုင်ငံတွေအကြားနေပြည်ပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေနဲ့တရုတ်နဲ့အမေရိကန်ချမ်းမှာလဲတင်းမာမှုတွေရှိနေတဲ့တောင်တရုတ်ပင်လယ်ပြင်အပါအဝင်လွတ်လပ်စွာရေကြောင်းသွားလာခွင့်ကိုအမခံနိုင်မဲ့မဟာဗျူဟာမြောက်သဘောထားအမြင်တွေကိုလဲနှစ်နိုင်ငံပူးတွဲထုတ်ပြန်ခဲ့ကြပါသေးတယ်ရှင်။
ပိုလန်နိုင်ငံနဲ့မြောက်အတ္တလန္တိတ်စာချုပ်နေတိုမဟာမိတ်အဖွဲ့ဝင်နိုင်ငံ20ကျော်ပါဝင်တဲ့ကြီးမားတဲ့စီးရေးလေ့ကျင့်မှုတွေဒီကနေ့ပိုလန်နိုင်ငံအနောက်မြောက်ပိုင်းမှာစတင်နေပါတယ်။ယူကရိန်းနိုင်ငံအနီးရုရှားရဲ့လွှမ်းမှုတွေနဲ့ပတ်သက်လို့စိုးရိမ်နေကြတဲ့ဥရောပအရှေ့ပိုင်းနဲ့အလယ်ပိုင်းနိုင်ငံတွေကိုစိုးရိမ်မှုတွေနှေးပါစေဖို့အတွက်အခုလိုလှုပ်ဆောင်တာပါ။ဒီစီးရေးလေ့ကျင့်မှုနဲ့ပတ်သက်လို့ရုရှားဆိုရကတော့ဒီကနေ့အစောပိုင်းကပဲတရားဝင်ရှုတ်ချလိုက်ပြီးအခုလိုလှုပ်ဆောင်မှုတွေဟာဒေတာရင်းလုံခြုံရေးနဲ့ယုံကြည်မှုကိုတိစောက်ရမကြဘူးလို့ပြောဆိုထားပါတယ်။ရုရှားနဲ့အနောက်နိုင်ငံတွေကြားဆက်ဆံရေးရာဆေးခစ်ပြီးကာလကစလို့အဆိုးအဝါဆုံးအနေထားကိုရောက်နေတာပါ။အရင်ဆိုဗီယက်ပြည်ထောင်စုအဖွဲ့ဝင်နိုင်ငံတွေကိုနေတိုးအဖွဲ့ကအဖွဲ့ဝင်တွေအဖြစ်တိုးချက်လာတာကိုရုရှားကစန့်ကျင်ပေမဲ့နေတိုးအဖွဲ့အတွင်းမှူးချုပ်ယန်စတိုရန်ဘတ်ကတော့ဆေးတိုက်ပွဲဟာရာဇဝင်ထဲမှာကျန်ခဲ့ပြီးဖြစ်ပြီးအဲ့ဒီအတိုင်းပဲဆက်ပြီးကျန်နေစေချင်တယ်လို့ပြောဆိုထားပါတယ်။ပိုလန်နိုင်ငံဦးဆောင်ပြီးဆေးကြာမြင့်မဲ့အနာခွန်ဒါ16ဆေးလေ့ကျင့်မှုမှာတပ်ဖွဲ့ဝင်ပေါင်း300013000 3000 14000 150000နဲ့ရေရက်သင်းမော12ဆင်းတို့ပါဝင်ပါရခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ58 kHz 9885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝရဲ့အင်ဂါနီညမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်။မြန်မာနိုင်ငံသားတွေဗီဇာလျှောက်ထားစရာမလိုပဲစင်ကာပူနိုင်ငံကိုရက်ပေါင်း30သွားရောက်နေထိုင်ခွင့်ရမယ့်အစီအစဉ်ကိုတော့စင်ကာပူဝန်ကြီးချုပ်ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာသဘောတူညီချက်ရယူခဲ့ပါတယ်။နှစ်နိုင်ငံအကြားရက်ပေါင်း30ဗီဇာကင်းလွတ်ခွင့်ရရှိမယ့်အစီအစဉ်ကိုတော့စင်ကာပူဝန်ကြီးချုပ်လီရှန်လုံးရဲ့အခုခီးစဉ်မှာလက်မှတ်ရေးထိုးဖို့စီစဉ်ထားတယ်ဆိုတော့မြန်မာနိုင်ငံသားရဲ့ဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါ်အေးအေးဆိုးကဗီဒီယိုကိုပြောပါတယ်။
စင်ကာပူဝန်ကြီးချုပ်ကလာတာအာကျွန်တော်တို့မြန်မာနိုင်ငံနဲ့စင်ကာပူနိုင်ငံနိုင်ငံကြားမှာတန်နမန်2000နဲ့150ပြည့်တယ်လေအဲ့ဒီအတွက်ဟိုဥစ္စာအတွက်လာတာပေါ့လေလာလဲစားတော့ကျွန်တော်တို့လူကြီးတွေနဲ့အားလုံးသူတွေ့သွားတာအာပြီးတော့နောက်တစ်ခုကနိုင်ငံကြားမှာဗီဇာအာတမန်နိုင်ငံကလက်မှတ်ကင်တဲ့လူတွေအတွက်ဗီဇာကင်းလို့ဖွင့်ဟိုရဖို့ဟိုနားလည်ဖို့စာချုပ်လာလက်မှတ်ထိုးကြမယ်လေ
တာမန်နိုင်ငံကူးလက်မဲ့ကင်ဆောင်သူတွေအတွက်ဗီဇာကင်းလို့ရက်ပေါင်း30နေထိုင်ခွင့်ပြုမဲ့အစီအစဉ်ကို2016ခုနှစ်ဒီဇင်ဘာလ1ရက်နေ့မှာစတင်ဆောက်ရွားမှာပါစင်ကာပူဝန်ကြီးချုပ်ရဲ့3ရက်ကြာခီးစဉ်ပထမနေ့မှာတော့မြန်မာဆွေရထင်ထင်ခေါင်းဆောင်တွေဖြစ်တဲ့သမ္မတဦးတင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်တို့နဲ့လည်းနေပြီးတော့ပါတွေ့ဆုံပါတယ်အာဆီယံဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့မြန်မာနဲ့စင်ကာပူနိုင်ငံတို့ဟာဒေသတွင်းမှာအပြန်အလှန်စီးပွားကုန်သွယ်မှုတွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေတဲ့နိုင်ငံတွေဖြစ်တယ်လို့စင်ကာပူနိုင်ငံဟာမြန်မာနိုင်ငံရဲ့တတိယမြောက်ကုန်သွယ်မှုပမာဏအများဆုံးရှိတဲ့နိုင်ငံဖြစ်ပါတယ်။စင်ကာပူဝန်ကြီးချုပ်ရဲ့အခုခင်းစဉ်ကတော့မြန်မာနိုင်ငံမှာအရက်သားအစိုးရတက်လာပြီးတဲ့နောက်ပိုင်းဒီမြန်မာနိုင်ငံကိုပထမဆုံးလာရောက်တဲ့နိုင်ငံတော်အကြီးအကဲတစ်ဦးရဲ့ခင်းစဉ်ဖြစ်ပါတယ်ရှင်။
မကြာသေးခင်တုန်းကနျူကလ িয়ার လက်နက်နဲ့ပယ်ရင်းတဲ့ဒုံးကျည်ဆန်သက်မှုတွေလုပ်ခဲ့တဲ့မြောက်ကိုရီးယားနိုင်ငံကိုအမေရိကန်နဲ့တရုတ်အစိုးရတို့ကတန်ခတ်ပိတ်ဆို့မှုအရေးယူမှုတွေတိုးမြှင့်ချမှတ်သွားမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။ဒါပေမဲ့တောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုတွေနဲ့ပတ်သက်လို့တော့နိုင်ငံသားတင်မာမှုတွေဆက်ရှိနေသေးပါမြောက်ကိုရီးယားကိုနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံတစ်ခုအဖြစ်သူတို့နိုင်ငံစလုံးကလက်ခံမှာမဟုတ်ဘူးဆိုတာကိုဘေကျင်းမှာကျင်းပတဲ့ရှစ်ကြိမ်မြောက်တရုတ်အမေရိကန်မဟာဗျူဟာနဲ့စီးပွားရေးဆိုင်ရာဆွေးနွေးပွဲအဆုံးသတ်ချိန်မှာသတင်းတော်တွေကိုပြောသွားတာပါမြောက်ကိုရီးယားရဲ့လေးချိန်မြောက်နျူကလ িয়ার ဆန်သက်မှုကိုတုံ့ပြန်တဲ့အနေနဲ့ဒီနေ့အစောပိုင်းမှာကုလသမဂ္ဂကပုံမှန်ပြင်းထန်တဲ့တိုင်ခတ်ပိတ်ဆို့မှုတွေချမှတ်ထားတဲ့အတိုင်းမြောက်ကိုရီးယားပေါ်ထပ်ပြီးတော့အပြေအဝဖိအားပေးသွားဖို့နိုင်ငံသဘောတူညီခဲ့ကြတဲ့အကြောင်းဝန်ကြီးခယ်ရီကပြောပါရယ်။တချိန်တည်းမှာပဲဒီတောင်တရုတ်ပင်လယ်ပြင်ဆိုင်ရာအငင်းပွားမှုတွေနဲ့ပတ်သက်လို့ပါဝင်ပတ်သက်နေကြတဲ့နိုင်ငံတွေအနေနဲ့ထင်းထင်းသင်းသင်းနဲ့လှုပ်ဆောင်ကြဖို့ဒီကိစ္စကိုတန်တမာရေးနည်းလမ်းကနေတဆင့်ဆွေးနွေးဖြေရှာကြဖို့ဝန်ကြီးခယ်ရီကတိုက်တွန်းတောင်းဆိုထားပါရယ်ခင်ဗျာ။
နျူကလ িয়ার လက်နက်ပိုင်ဆိုင်မှုစူးစမ်းနေတဲ့မြောက်ကိုရီးယားနိုင်ငံဟာပလူတိုနီယံထုတ်လုပ်ဖို့နျူကလ িয়ার တပ်ပေါင်းမှုကိုပြန်လည်လည်ပတ်နေတယ်လို့ကုလသမဂ္ဂနျူကလ িয়ার အေဂျင်စီရဲ့ညွှန်ကြားရေးမှူးချုပ်ယူကီယာအာမာနိုကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်။နိုင်ငံတကာနျူကလ িয়ার စွမ်းအင်အေဂျင်စီ IAEA ရဲ့အကြီးအကဲအာမာနိုကလက်နက်ဖြတ်သိမ်းရေးနဲ့အကူအညီပေးရေးသဘောတူညီချက်တစ်စိတ်တစ်ပိုင်းအနေနဲ့2008ခုနှစ်ကရက်ဆိုင်ခဲ့တဲ့ဒီယုံပြောင်းနျူကလ িয়ার တပ်ပေါင်းမှုပြန်လည်စတင်လည်ပတ်နေတယ်လို့ပြောဆိုလိုက်ကြပါ။ဒီတပ်ပေါင်းမှုမှာတနည်းကိုနျူကလ িয়ার ဘုံတလုံးအတွက်လိုအပ်တဲ့ပလူတိုနီယံကိုထုတ်လုပ်နိုင်တယ်လို့သတင်းမီဒီယာတွေမှာလည်းဖော်ပြနေကြပါဗျ။ 2006ခုနှစ်ကစလို့မြောက်ကိုရီးယားနိုင်ငံဟာနျူကလ িয়ার ဘုံးစမ်းသပ်ဖောက်ခွဲမှု၄ချိန်လုပ်ခဲ့တယ်လို့နောက်ဆုံးချိန်ကတော့ဇန်နဝါရီလ6ရက်နေ့ကဖြစ်ပြီးယူရေနီယံတန့်စင်ဆက်ရုံကိုလည်းဒီလွန်ခဲ့တဲ့6နှစ်ကတည်းကတိစောက်ခဲ့တာပါရှင်
။မွတ်စလင်အများစုနေထိုင်တဲ့ဘင်္ဂလားဒေ့ရှ်မှာဟိန္ဒူဘာသာဝင်တွေပေါ်တက်ခိုက်တာတွေဇဒိုက်ဆိုးသလိုရှိနေတာမှာတင်းလာနေတုန်းကဟိန္ဒူဖုံးတော်ကြီးတစ်ပါးအသက်ခံခဲ့ရတဲ့ဖြစ်ရပ်ဟာလည်းဒီလိုတမင်တက်ခိုက်မှုဖြစ်မှာကိုရဲတပ်ဖွဲ့ကစိုးရိမ်နေပါတယ်။အသက်80အရွယ်ဟိန္ဒူဖုံးတော်ကြီးအနန္ဒာဂိုပယ်ဂန်ဂူလီဟာမနက်ခင်းစူတောင်းပွဲတစ်ခုအသွာလမ်းမနိုင်တော့ကြပြောက်သွားခဲ့ပြီးတဲ့နောက်နိုလ်ဒန်ကကြေးရွာကသူ့ရဲ့နေအိမ်ကြီးမှာနောက်ဆုံးအလောင်းကိုရှာတွေ့ခဲ့တာပါ။ကောင်းပြတ်လူနီးပါးဖြစ်နေတဲ့အလောင်းဟာဘင်္ဂလားဒေ့ရှ်နိုင်ငံတဝိုင်းကဟိန္ဒူနဲ့ခရစ်ယာန်ဘာသာဝင်တွေကိုအစ္စလာမ်စစ်သွေးကြတွေကအရင်တုန်းကတပ်ဖြတ်ခဲ့တဲ့ပုံစံနဲ့ဆင်တူနေပါတယ်။လွန်ခဲ့တဲ့3နှစ်အတွင်းအလားတူတက်ခိုက်ခံရပြီးအသက်ခံရသူ40ကျော်လောက်အထိရှိပါတယ်။ပြီးခဲ့တဲ့လအနည်းငယ်အတွင်းအကြမ်းဖက်မှုတွေလည်းပိုဆိုးလာနေတာပါ။ပြီးခဲ့တဲ့2ရက်ကပဲနိုင်ငံအနောက်တိုင်းမှာတနင်္ဂနွေနေ့စူတောင်းပွဲကပြင်လာတဲ့ခရစ်ယာန်ဘာသာဝင်တဦးတက်ခိုက်တပ်ဖြတ်ခံခဲ့ရပါတယ်။ဒီလိုတက်ခိုက်ခံရသူတွေထဲမှာလိင်နူချစ်သူအခွင့်အရေးတက်ကြွလို့ရသူတွေလွတ်လပ်တဲ့အတွေးအမြင်ရှိတဲ့ပညာရှင်တွေဘာသာရေးကိုင်ကဏ္ဍဆွဲကင်းတဲ့ဘလော့ဂါတွေလည်းပါဝင်ပါတယ်ဒီတက်ခဲမှုတွေကိုလှုပ်ဆောင်နေတဲ့စစ်သေးကြတွေကိုချိန်မုံဖို့အစိုးရတပ်ဖွဲ့တွေကစူးစမ်းနေတာမှာဒီကနေ့မြို့တော်ဓာတ်ကမှာရဲတပ်ဖွဲ့တွေနဲ့စစ်သေးကြတွေကြားအပြန်အလှန်ပစ်ခတ်မှုတွေတခုအတင်စစ်သေးကြ၃ယောက်တိဆုံတဲ့အကြောင်းသတင်းတွေမှာဖော်ပြပါတယ်ခင်ဗျာ
ရှိတာရှာနိုင်ငံတွေမှာရိုးရာအစင်လာမပြတ်ကပြဖြောပြလာကြတဲ့ရာမလက္ခဏာပြဆက်ကိုကုလသမဂ္ဂသိပ်ပညာရေးသိပ်ပံတဲ့ရည်ကြီးမှုအဖွဲ့ UNESCO ကတမိုင်းဝင်အမွေအနှစ်တစ်ခုအဖြစ်သတ်မှတ်ပေးဖို့ထိုင်းနိုင်ငံကစူးစမ်းနေတာနဲ့ပတ်သက်လို့အိန္ဒိချင်းကမ္ဘောဒီးယားနိုင်ငံကလူမှုကွန်ရက်တွေပေါ်မှာအပြင်းထန်ဝေဖန်ရေးသားနေကြတာကြောင့်ဒါကိုရော့ပါသွားအောင်ထိုင်းဆိုရအရာရှိတွေကစူးစမ်းနေပါတယ်ကမ္ဘောဒီးယားနိုင်ငံအနေနဲ့လည်းဒီရာမပြဆက်ကိုတံမိုးကြီးမားတဲ့ရင်ကျေးမှုအမွေအနှစ်တစ်ခုအဖြစ်နဲ့ UNESCO ကသတ်မှတ်ပေးဖို့ကြိုးပမ်းနေဆိုရင်လည်းဒါကိုထိုင်းနိုင်ငံကဝမ်းသာကြိုဆိုရဲလို့ထိုင်းဒုတိယဝန်ကြီးချုပ်ဝီဆန်နူကယောက်နန်းကပြောပါတယ်ထိုင်းနိုင်ငံအနေနဲ့ကတော့ UNESCO အဖွဲ့ကိုရှောက်ထားမဲ့သူ့ရဲ့အစီအစဉ်အတိုင်းဆက်လုပ်သွားမှာဖြစ်တယ်လို့ရင်ကျေးမှုဝန်ကြီးဝီရာရော့ချ်ပိုဂျာနာရက်ကလည်းပြောပါတယ်ရှင်
ဒီတိုင်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ပြူတွင်းနဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ် American နိုင်ငံရေးကြောင်းတည်ကောင်းစရာနဲ့ VOA တိုက်ရိုက်လေးလိုင်းဆွေးနွေးမှုတွေမတိုင်ခင်မြန်မာပြည်ဆိုင်ရာသတင်းပေးပို့ချက်တွေထုတ်လွှင့်မှာဖြစ်တယ်လို့အခုရင်ဆုံးတော့ American နိုင်ငံရေးအခြေအနေကိုပြောပြခြင်းပါတယ်အမေရိကန်သမရလောင်းဖြည့်ရေးရှင်ပြန်ရမှာရန်ပုံငွေအလွန်အလောက်ရဖို့အရေးကြီးတယ်လို့တစ်ချိန်တည်းမှာပဲမဲဆွေစီယုံပေးနေသူတွေစေတနာဝန်ထမ်းကူညီသူတွေရဲ့အခန်းကဏ္ဍဟာလည်းအရေးကြီးနေပါတယ်စီယုံရေးလုပ်ငန်းတွေကိုနောက်ွယ်ကအကူအညီပေးနေသူတွေဟာကိုယ်တိုင်လဲစိတ်လှုပ်ရှားတက်ကြွနေသူတွေဖြစ်တာကြောင့်ရွေးကောက်ပွဲကာလရောက်ရင်လဲတက်တက်ကြွကြွမဲပေးကြအောင်မှာပါ VOA သတင်းတော် Elizabeth Lee ပေးပို့ထားတဲ့သတင်းကိုတော့ကိုအောင်ကတင်ပြမှာဖြစ်ပါတယ်
စီယံဟောပြောဝဲတွေကမဲဆန္ဒရှင်တွေအတွက်စိတ်လှုပ်ရှားစရာကောင်းတယ်ဆိုပေမဲ့လေကိုယ်စလဲတွေမင်ကုန်းမပြောခင်နဲ့ပြောပြီးနောက်ပိုင်းကိစ္စတွေကလည်းအရေးကြီးပါတယ်ဟီလာရီကလင်တန်အတွက်မဲဆွယ်စီယံပေးနေသူတူဖြစ်တဲ့တင်ဖန်းက
Every night we stay up late entering data and kind of
အချက်အလက်တွေစုဆောင်းပြီးနောက်တစ်နေ့အတွက်စီစဉ်ရတာတွေကြောင့်ညတိုင်းအေးရဝင်နောက်ကြပါတယ
်ဒီမိုကရက်တစ်ပါတီကဝင်ရောက်ရှင်ပြိုင်နေတဲ့ဟီလာရီကလင်တန်ရဲ့စီယံရေးလုပ်ငန်းတွေမှာတနေ့ကို12နာရီနီးပါးလောက်အချိန်ပြည့်ကူညီနေတဲ့စေတနာဝန်ထမ်းတူဖြစ်တဲ့တင်ဖန်းဟာလှူအားပေးတွေစုဆောင်းတာတယ်လီဖုန်းတွေနဲ့ရောအင်တွေကိုပါအင်္ဂလိပ်ကိုရီးယားစပိန်ဘာသာစကားနဲ့မဲပေးဖို့လိုက်လံနှိုးဆော်ရမှာပါဝင်ကူညီနေသူပ
ါ If they do pick up the phone because sometimes people don't answer the phone
ကတလီရောလေဖုန်းမကင်တာနံပါတ်မှားခေါ်တာတွေရှိပေမဲ့ဖုန်းကင်တဲ့သူတွေကတော့ Hillary ကိုမဲပေးကြလိမ့်မယ်လို့လည်းမျှော်လင့်ပါတယ
်နိုင်ငံခြားရေးဝန်ကြီးရောက်ကလင်တန်အတွက်စီးယုံနေကြတဲ့လှုပ်ရှားမှုတွေနဲ့မိုင်းနှင်းငယ်လောက်သာဝေးတဲ့နေရာမှာပဲပြိုင်ဘက်ဖြစ်တဲ့ဗာမောင်ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders အတွက်မဲဆွယ်စီးယုံပေးနေတဲ့ Jeremy White ကတော
့ For me the best part is when you meet somebody else who just has that empathy
လူတွေပေါ်ဂူနာထားသူပိုင်ဆိုင်မှုတွေအလုံးကိုစွန့်လွတ်ပြီးပြုပြင်ပြောင်းလဲဖို့ဘာမဆိုလုပ်တာနောက်အပြစ်ပေးကံတွေကျွန်တော်တို့အလုံးရဲ့လူလားချက်တွေအပေါ်နားလည်မှုရှိတဲ့သူကိုတွေ့ရတာကိုသဘောကျဆုံးပါ
စင်နာဝန်ထမ်း white ဟာရုပ်ရှင်လုပ်ငန်းမှာအလုပ်လုပ်ကင်နေသူဖြစ်ပြီး Barney's Coffee ဆိုင်ကိုဖွင့်လှစ်ထားပါတယ်။ဒါပေမဲ့လည်းတကယ် coffee ရောင်းတာတော့မဟုတ
်ပါဘူး။ Usually we have about 3 people come in asking for coffee.
coffee ရမလားဆိုပြီးလာမိတတ်တဲ့သူ၃ယောက်လောက်ရှိပါတယ်။ကျွန်တော်တို့ကတော့ coffee မရောင်းပါဘူး။ဒါပေမဲ့ရွေးကောက်ပွဲအောင်အောင်ရေးလှူရှားမှုအတွက်စီးရင်ပေးလို့ရပါတယ်လို့ပြောရပါတယ်။
ဖုန်းနဲ့ရောအိမ်နဲ့ရောက်လိုက်လံစီယုံတဲ့အပြင်ဆန်ဒါစ်ကိုထောက်ခံသူတွေဟာရမုံငွေအတွက်တီရှတ်တွေလည်းရောင်းချပါတယ်။ Republican Party ကသမရလောင်းဖြစ်ဖို့တေချာတလို့ရှိနေတဲ့ Donald Trump ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ကိုတွေ့ဆုံမေးမြန်းဖို့ VOE ကခွင့်တောင်းခဲ့ပေမဲ့တုံ့ပြန်ပြောကြတာမျိုးမရှိပါဘူး။စေတနာဝန်ထမ်းတွေကိုမေးမြန်းခွင့်မရပေမဲ့လည်းထောက်ခံသူတော်တော်များများနဲ့စကားပြောခွင့်ရပါတယ်။လူမျိုးအများစုရှိတဲ့နေရာဖြစ်ပေမဲ့လည်း Trump ကိုထောက်ခံတဲ့ရွှေပြောင်းအခြေချနေထိုင်သူလူအနည်းချင်းနဲ့သားသမီးတွေကိုလည်းမေးမြန်းနိုင်ခဲ့ပါတယ်။ Trump ကိုထောက်ခံသူတူဖြစ်တဲ့ Vishnu Volatarasan ကတော့
Well, I think the things that he says are offensive or things that need to be said though. In the end
သူပြောတာတွေကိုမခံနိုင်ကြဘူးဆိုပေမဲ့လည်းဒါတွေကပြောဖို့လည်းလိုနေတဲ့ကိစ္စတွေလို့ထင်ပါတယ်။အဆုံးတော့ American ဟာ Bacon လုံခြုံပြီးခိုင်မာတောင်းတင်းဖို့နဲ့နောက်တစ်ချိန်ဩဇာအရှိန်အဝါပြန်ကြီးထွားလာဖို့ကပဲအရေးကြီးပါတယ်
။ Trump ကိုထောက်ခံသူနောက်တစ်ဦးဖြစ်တဲ့ Peter Pan ကတော့အပြောင်းလဲတွေကိုမျှော်လင့်နေပါတယ်။
We never had a billionaire. I want to try something.
သမ္မတတွေတဘုံကြီးရှိခဲ့ဘူးတဲ့ရုပ်ရှင်မင်းသားတွေလည်းပါတယ်ဗိုလ်ချုပ်ကြီးတွေလည်းသမ္မတဖြစ်လာတယ်စစ်တပ်ထက်ကလူတွေအုပ်ချုပ်ရေးမှုတွေအထက်လွှတ်တော်အမတ်တွေအကုန်သမ္မတဖြစ်ခဲ့ဘူးပေမဲ့ဂရေကျွဲတထေးကသမ္မတမဖြစ်ဘူးသေးပါဘူးကျွန်တော်ကတော့အသေးစံတစ်ခုကိုစမ်းကြည့်သေးချင်ပါလေ
မဲဆွေဝဲမှာစီးရုံလှရှားသူတွေအနေနဲ့သူတို့ထောက်ခံမဲပေးမဲ့လူတွေကွဲပြားကောင်းကွဲပြားနေပေမဲ့မဲတပြားရဲ့တန်ဖိုးဟာအရေးကြီးတယ်ဆိုတာကိုတော့တညီတညွတ်ထဲလက်ခံထားကြပါရခင်ဗျာ
အမေရိကန်ရွေးကောက်ပွဲအကြိုကာလအခြေအနေကိုကိုအောင်ပြောပြခဲ့တာပါအခုကဆလို့မြန်မာပြည်ဆိုင်ရာသတင်းတွေနားဆင်ရပါမယ်1982ခုနိုင်ငံသားဥပဒေအရနိုင်ငံသားစီစီလုပ်ငန်းတွေကိုရခိုင်ပြည်နယ်မြို့နယ်၃ခုမှာဒီကနေ့ကစတင်ဆောင်ရွက်နေပြီး IDP လို့ခေါ်တဲ့ပြည်တွင်းဒုက္ခသည်ကယ်ဆယ်ရေးစခန်းမှာနေထိုင်ကြတဲ့အစ္စလမ်ဘာသာဝင်တွေကိုနိုင်ငံသားစီစီခံယူဖို့အတွက်တပ်တွေကကပ်ပြားတစ်မျိုးကိုထုတ်ပေးနေတယ်လို့ဒီကပြားရာပြီးသူတွေကိုဆက်လက်စီစစ်ဖို့ရှိနေပါတယ်။နိုင်ငံသားစီစစ်ရေးလုပ်ငန်းဟာအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့ပထမရက်တရအတွင်ဆောင်ရွက်ဖို့စီစဉ်ထားတဲ့လုပ်ငန်းတွေတဲကတစ်ခုဖြစ်ပြီးတနိုင်ငံလုံးကိုလိုအပ်ချက်အရဆောင်ရွက်သွားမှာဖြစ်ပါတယ်။ဒီအကြောင်းကိုတော့ VOA သတင်းနောက်ကိုမိုးစောကတင်ပြပါမယ်
။ဟုတ်ကဲ့အလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့ပထမရက်တရအတွင်ဆောင်ရွက်ဖို့စီစဉ်ထားတဲ့လုပ်ငန်း73ခုထဲမှာတစ်ခုအပါအဝင်ဖြစ်တဲ့1982ခုနှစ်နိုင်ငံသားဥပဒေအရနိုင်ငံသားစီစီရေးလုပ်ငန်းတွေကိုဒီကနေ့ရခိုင်ပြည်နယ်ကကြောက်ဖြူမြေပုံနဲ့ပုံနေကျွန်းမြို့နယ်တွေမှာစတင်ဆောင်ရွက်နေတာဖြစ်ပါတယ်။ကြောက်ဖြူမြို့နယ်ကအစ္စလမ်ဘာသာဝင်တွေလက်ရှိခိုးလုံနေတဲ့ကြောက်တလုံး IDP ကယ်ဆယ်ရေးစခန်းကအခြေအနေကိုစခန်းကြီးကြပ်ရေးကော်မတီဝင်ဦးဖြူရှိကအခုလိုပြောပါတယ်။
ကျွန်တော်နေတော့သမတကြီးဥသိစီကလည်းဝိုက်ကကိုတိမ့်နေဆိုတော့အမိတ်ခေါ်လိုက်တာနဲ့အဲ့မှာဘွိုင်းစားကိုတိမ့်ပြည်စာလေးတွေပြေးသွားတယ်အဲ့ဒီပြည်စာလေးတွေပြေးသွားပြီးနောက်ပိုင်းမှာဒီပြည်စာကိုလက်ဝယ်ဆိုင်ဆောင်ခဲ့တဲ့သူတွေကိုကျွန်တော်တို့ဒီအခုနိုင်ငံသားစီစီတဲ့ကနော်အဲ့ဒီကတွေထုတ်ပြနေပါလေခင်ဗျာအခုကျွန်တော်တို့ထုတ်ပြနေတာကိုကျွန်တော်တို့ INDB တော်တော်လုံးကိစ္စအမှာဆိုလို့ရှိရင်လူ83လောက်တော့လုံးတောင်ပြည်လို့ကျွန်တော်သိရပါတယ်ခင်ဗျာကျွန်တော်တို့လာဘကဒုညမူဦးသန်းတိုက်ကပြောပါတယ်ခင်ဗျာဘယ်လိုပြောလဲဆိုဒီကတွေကိုလက်ဝယ်ဆိုင်ဆောင်ထားခြင်းမရှိရင်တဖက်နိုင်ငံကခုဝင်လာတဲ့လူတို့တန်တရားရှိနိုင်တယ်လို့ပြောလို့ကျွန်တော်တို့အဖွဲ့တွေကတော့လက်ခံတဲ့အပိုင်းကြီးပြရပါမယ်
။မြေပုံမြို့နယ်က RDP စခန်းတွင်းကအခြေအနေကိုတော့စခန်းကော်မတီဝင်တဦးဖြစ်တဲ့ဦးအောင်လွင်ကလည်းအခုလိုပြောပါတဲ့
ကျွန်တော်တို့အရင်တော့ white card တွေကင်ခဲ့တယ်လေ white card ကိုပြန်သိမ်းတယ် white card ပြန်သိမ်းတဲ့လူကို receipt တစ်ခုထုတ်ပေးတယ်အဲ့ဒီ receipt ကိုပြန်သိမ်းပြီးတော့အခုအဲ့ဒီမှာပြန်ပြီးတော့အစားထိုးတဲ့နောက်ကတကပေါ့အစင်းရောင်ကလေးတကထုတ်ပေးမယ်ဆိုပြီးတော့အဲ့ဒါလုပ်နေလေခင်ဗျာအခုတရားကြော်လို့တော့ရှိတယ်ဗျအဲ့ဒါအရင်ကဟိုကတ်အားထားတဲ့လူတွေလေ
ပြီးခဲ့တဲ့နှစ်အတွင်းက white card ကိုယာယီတက်တေကန်လက်မှတ်တွေတက်တန်းကုံဆုံးမီဖြစ်တာကြောင့် AB လ1ရက်နေ့ကနေမေလ31ရက်နေ့အတွင်းပြန်လည်အံ့နံဖို့အစိုးရကကြေညာတတ်မှတ်ခဲ့ရမှာရခိုင်ပြည်နယ်က white card ကင်ဆောင်သူ6သိန်းကျော်အနက်က4သိန်းနီးပါးလောက်သာပြန်လည်အံ့နံခဲ့ပါတယ်ဒီလိုအနိုင်သူတွေကိုပေးအပ်တဲ့ဖြတ်ပိုင်းတွေကိုတော့ဇွန်လဆန်းမှာအစိမ်းရောင်ကတ်တမျိုးထပ်မံထုတ်ပေးပြီးအဲ့ဒီကတ်ရှိသူတွေဟာနိုင်ငံသားလျှောက်ထားခွင့်ရှိကြောင်းအစိုးရကထုတ်ပြန်ခဲ့ပါတယ်။အစိမ်းရောင်ကတ်ပြားသည်ဟာနေထိုင်ခွင့်အတွက်အာမခံပြီးနိုင်ငံသားလျှောက်ထားပြီးတဲ့နောက်စီစစ်ချက်အရနိုင်ငံသားဧနိုင်ငံသားနိုင်ငံသားပြုခွင့်ရသူစတဲ့တမ်ပတ်ချက်တွေပေါ်မူတည်ပြီးဥပဒေအရခံစားခွင့်ရမှာဖြစ်ပါတယ်။အနန္တူအများစုကတော့အစိမ်းရောင်ကတ်ဟာနေထိုင်ခွင့်ပြုတဲ့လက်မှတ်ဖြစ်ပြီး white card ကိုယာယီတက်တေကလက်မှတ်တဲ့အစစ်နိုင်တယ်လို့ယူဆတာကြောင့်လာရောက်မထုတ်ယူတာတွေလည်းရှိခဲ့ပါတယ်။လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနတကောင်စင်းဌာနညွှန်ကြားရေးမှူးဦးမြင့်ကျိုင်ကတော့လက်ရှိဆောင်ရွက်ရာမှာအစိမ်းရောင်ကတ်မထုတ်သေးသူတွေကိုထုတ်ပေးဖို့နဲ့နိုင်ငံသားလျှောက်ထားသူတွေကိုစီစစ်သွားမှာဖြစ်ကြောင်းအခုလိုရှင်းပြပါတယ်။
အဲ့ဒီအစိမ်းရောင်ကတ်ပြားတွေပေးတဲ့အစီအစဉ်ရဲ့အဆက်လဲပါတယ်ဗျ။ကျောအဲ့ဒီနေရာကဟိုတကယ်ထုတ်တာ3000လောက်ပဲထုတ်တော့ကျွန်တော်လူတွေကမထုတ်ရသေးဘူးအဲ့ဒါတွေကိုလည်းစ ဆက်လက်စီအောင်ရှင်းလင်းကြောကြပြီးတော့ဆက်ထုတ်ပေးဖို့အစီအစဉ်နေရှိတယ်။နောက်တစ်ခုကတော့ရက်ပြစီမံချက်မှာကြေညာထားတဲ့အတိုင်းပဲ82ခုနှစ်နိုင်ငံသားဥပဒေအရဆက်လက်စစ်ဆေးပြီးဆောင်ရွက်သွားမယ့်ဟာတွေလည်းပါတယ်ကြာ။အဆင့်အောင်ကြပြရှိပြီးသားလူတွေကသူကဆက်လုပ်လို့ရနေပြီးအခြေအနေအဲ့ဒီဟာတွေကသူတို့ကသူတို့ရှိမှလိုအပ်တဲ့အထောက်အထားချက်လက်ပြည့်စုံပြီဆိုတာနဲ့သက်ဆိုင်ရာအားတွေမှာလူမှုကြီးကြပ်ရေးဌာနတွေကိုဆက်သွယ်ပြီးတော့နိုင်ငံသားစစ်ဆေးဟာနဲ့လုပ်ငန်းတွေလုပ်ပြီးသူတို့ကဖတ်ပြတဲ့ကြပ်ရတစ်ခုရယူပေါ့ဗျာ။
ဒီကနေ့ရခိုင်ပြည်နယ်ကမြို့နယ်၃မြို့နယ်မှာစတင်ဆောင်ရွက်နေပေမဲ့ရတရာစီမံကိန်းရတပြည်လုံးကလိုအပ်နေတဲ့ဒေသတွေမှာဆောင်ရွက်တာတွေရှိတယ်လို့ရှမ်းပြည်နယ်နဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဘက်တွေမှာတော့အရင်လတည်းကဆောင်ရွက်တာတွေရှိကြောင်းပြောဆိုပါတယ်။အလုံသမားလူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကဇွန်လ၁ရက်နေ့ကစစ်တွေမြို့မှာရမိရဖရီနဲ့တွေ့ဆုံရမှာ1982ဥပဒေအရနိုင်ငံသားစီစီရေးလုပ်ငန်းတွေကိုဆောင်ရွက်မှာဖြစ်ကြောင်းပြောကြားခဲ့တယ်လို့ဒီလုပ်ငန်းဟာနိုင်ငံအတွက်ရေးကြီးတဲ့လုပ်ငန်းဖြစ်တာကြောင့်ပြည်သူတွေကတည်ငြိမ်အေးချမ်းမှုကိုထိန်းသိမ်းပေးရင်လုပ်ငန်းအောင်မြင်အောင်ဝိုင်းဝန်းကူညီကြဖို့ပန်ကြားခဲ့ပါတယ်
။ကုမိုးစော်သတင်းပေးပို့ခဲ့တာပါ။အခုကတော့လက်ဘရောင်းအချိန်တွေကိုကြည့်အောင်ပါ။စကိုင်းတိုင်းစလင်းကြီးမြို့နယ်ကလက်ဘရောင်းတောင်ကျင်းနီစီမံကိန်းမှာဒီရပိုင်းအတွင်းဒေသခံတွေရဲ့ကန့်ကွက်မှုတွေကြောင့်တင်းမာမှုကြီးထွားလာနေတဲ့အတွက်ပြည်ထောင်စုအစိုးရကိုယ်တိုင်ကွင်းစင်းစစ်ဆေးဖို့စီစဉ်နေပါတယ်။ကျင်းနီစီမံကိန်းကစွန့်ပစ်မြေစာတွေကိုရော်ကြီးမယူဘဲတင်ထားတဲ့မြေနေရာတွေမှာစွန့်ပစ်နေတယ်ဆိုပြီးဒေသခံတွေကဒီကနေ့အထိကန့်ကွက်နေတဲ့အတွက်အာဏာပိုင်တွေနဲ့ထိတ်တန့်ရင်ဆိုင်နေရတာပါ။ VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်။
ဒေသခံတွေကတော့နေစဉ်ရက်ဆက်ဆိုသလိုလက်ဘရောင်းတောင်ကျင်းနီစီမံကိန်းကိုကန့်ကွက်တားဆီးနေပြီမဲ့စီမံကိန်းကတော့ဆက်လုပ်နေသေးပဲလို့ဆိုပါတယ်ဒီအတွက်လက်ဘရောင်းရေးကိုဖြည့်ရှင်းပေးဖို့အတွက်လွှတ်တော်ကိုယ်စားလှယ်တွေကိုလည်းတင်ပြတောင်းဆိုထားတာပါစကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကတော့ဒီကိစ္စဟာပြည်ထောင်စုအစိုးရကင်တွယ်မဲ့ကိစ္စဖြစ်လို့မကြခင်မှာပြည်ထောင်စုဝန်ကြီးနဲ့အတူလက်ဘရောင်းဒေသရဲ့ပြဿနာကိုဖြည့်ရှင်းဖို့အတွက်တွားရောက်မှာဖြစ်တဲ့အကြောင်း VOA ကိုအခုလိုပြောသွားပါတယ
်အဲ့ဒါကသူတို့အဲ့ဒါကပြည်ထောင်စုအစိုးရကင်တာလေကိုယ်ကနမတူလာမှသူတို့ကြားလိုက်ရမှာလေသူတို့ကသူရဲ့စိတ်ခံကြသူရဲ့ညွှန်ကြားတဲ့ဇာတ်လို့ရမှာလေအဲ့ကြအဲ့သူ့ကိုတောင်းတာအဲ့သူလာမှသူရဲ့ညွှန်ကြားတဲ့ဆက်လို့မှာသူကဘာလို့မစမပြောနိုင်သေးဘူးလေသူကလည်းသူလည်းဘာလို့ခဲဝင်ပြီးဘာမှသူဆိုင်ပြတာမရှိသေးဘူးအဲ့တော့သူအဲ့ကြမှာပြင်လာပြီးသူရဲ့ဘောကနော်ဆိုရညွှန်ကြားတဲ့ဆိုင်သူစမ်းကြရေးဆိုတာလုပ်ပြရမှာလေအခုတော့သူကမရက်ကိုစောက်သူတို့လိုက်ကိုခဲသူဒီတော့တရားစတာတဲ့တဘောပေါ်ရင်စိတ်နေဝင်ကြီးထလာတယ်ဥဝဝင်းကအေတူလာမအေကိုယ်နဲ့ရောက်မလားဆယ်နဲ့ရောက်မလားမသိဘူးခွဲ့အဲ့ကြသူနဲ့ပတ်သက်တဲ့ကိုလိုရမှာလေ
လက်ဘရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့နစ်နာကြီးရော်ကြီးယူထားတဲ့ဒေသခံတွေကတော့သူတို့မြေယာရီဘော်ကိုကျင်းနီစီမံကိန်းကစွန့်ပစ်မြေစာတွေလာရောက်ပုံနေတာကြောင့်ကန့်ကွက်တားဆီးရင်းနဲ့နှစ်ရက်ဆက်တိုက်ဆိုသလိုလက်နက်ကင်ထားတဲ့ရဲတွေနဲ့ဒေသခံတွေကြားတင်းမာမှုတွေဖြစ်ပွားနေတာပါဒီကနေ့မှာတော့ဒေသခံတွေကိုစီမံကိန်းနယ်မြေတွေကိုဝင်ရောက်လို့မရအောင်တားဆီးနေပြီးစီမံကိန်းကိုဆက်လုပ်နေတယ်လို့လည်းဒေသခံဆရာတော်ဦးအလောကကမိန့်ပါတယ်
။ကြာသူတို့တူးထားတဲ့ကျောင်းနှစ်ကျောင်းရှိတယ်ပေါ့ဗျာ။အဲကျောင်းနှစ်ကျောင်းရှိတဲ့တဲ့ကိုသူတို့ကဟိုဗိဒါလို့ပစ္စည်းကျိုးတွေချထားတယ်။အဲဒီပလင်းခွဲတွေပေါ့ဗျာ။အဲဒီလူလူတွေသူတို့ဘက်ကိုတက်မလာနိုင်အောင်မှန်ခွဲတွေပေါ့ပလင်းခွဲတွေကိုချထားတယ်ပေါ့ဗျာ။ဒါမှမဟုတ်လူလူကတော့ဒီမတရားလာပြီးတော့လုံးတဲ့အတွက်မင်းရရအောင်ပေါ့အဲ့ဘက်ကိုအဲဒီတော့ကလူတွေရဲ့ဟိုလူငယ်တွေရဲ့ပေါ့ဗျာအဲရောက်သွားပြီးတော့တားကြတယ်ဗျအဲဒီနေ့ပို့ပြီးတော့ညားတယ်ညားတယ်ဆိုတာကတော့ဒီနေ့မှာတော့စနစ်တကျပုံမှန်မျိုးနဲ့ဒီတိုင်းကတွေကိုဒီကကြားနာသွားနဲ့တားပြီးတော့လူလူလုံးဝတက်မလာနိုင်အောင်သူတို့ကလှုပ်ထားတယ်ရဲတွေလည်းတိုးချထားတယ်ပေါ့ဗျာအဲဒီဒေသခံတွေဒီလိုထွက်ပြီးတော့တားတဲ့အချိန်မှာတော့ဟိုခဏနောက်ဆုတ်သွားတယ်ပေါ့နော်တက်ပြီးတော့မလုပ်ဘူးသူတို့ကတော့ဒီလိုပဲဒီချင်းကြီးတို့ကတဲ့အချိန်ကမှတော့လည်းဒီလိုပဲအဲလူလူကတက်လာလိုက်နောက်ဆုံးသွားလိုက်နောက်တစ်ခါပြန်လှုပ်လိုက်ညမှလှုပ်လိုက်နေ့မှအဲလူလူတက်လာတဲ့အချိန်မှလှုပ်လိုက်နေဒီလိုနဲ့ပဲဟိုလှုပ်ပြီးတော့ဟိုသွားတာလေဗျာ
အစိုးရတက်လက်ထက်မှာပွင့်လင်းမြင်သာမှုရှိဖို့နဲ့ဒေသခံတွေသဘောမတူပဲစီမံကိန်းကိုဆက်မလုပ်ဖို့ညီအစ်ကိုသိမ်းပြီးတော့လုပ်နေတဲ့စီမံကိန်းကိုကန့်ကွက်မှုအရှင်ကတစတဲ့တစမြင့်တက်လာပေမဲ့လည်းကုမ္ပဏီတွေဘက်ကတော့ညှိနှိုင်းဆွေးနွေးမှုတွေမရှိတဲ့အတွက်တင်းမာမှုတွေဆက်ဖြစ်နေဆဲဖြစ်ပါတယ်။လေယာဉ်မြေပြန်ရရေးအတွက်အကြိမ်ပေါင်း290တဲ့မင်းဆန္ဒပြခဲ့တဲ့လက်ဘရောင်းဒေသခံတွေဟာအစိုးရတက်လက်ထက်ထိသူတို့မြေယာတွေပြန်ရရေးကိုသာတောင်းဆိုသွားမယ်ဆိုပြီးပြောဆိုထားတာပါ။မြန်မာဝန်ပေါင်းကုမ္ပဏီကတော့မြန်မာအစိုးရထံကနေ2013ခုနှစ်ကတည်းကစာချုပ်အသစ်ချုပ်ဆိုပြီးငှားရမ်းထားတာဖြစ်လို့ညီအပြက်တနာတွေဟာအစိုးရနဲ့သာတက်ဆိုင်နေဆိုပြီးမြန်မာဝန်ပေါင်းကုမ္ပဏီရဲ့ပြောရေးဆိုခွင့်ရှိသူက VOA ကဆက်သွယ်မေးမြန်းစေမှာပြောဆိုထားတာပါ။က ကန့်ကွက်ဆန္ဒပြမှုတွေအများအပြားကြုံနေရတဲ့ဒီစီမံကိန်းဟာတနတ်တွေပြစ်ခတ်မှုတွေနဲ့လူသတ်မှုတွေဖြစ်ပေါ်တဲ့အထိပြဿနာတွေလည်းဖြစ်ခဲ့ပါတယ်။2012ခုနှစ်တုန်းကတော့စီမံကိန်းကိုကန့်ကွက်ဆန္ဒပြသူတွေကိုနှိမ်နင်းခဲ့တာကြောင့်တန်ငါပါတရားခတ်ဟာမီးလောင်တံရရရခဲ့တာပါ။ဒီအတွေ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးခဲ့ပြီးအစီရင်ခံစာတစ်စောင်လဲထုတ်ပြန်ခဲ့ပါတယ်။ဒီစီမံကိန်းကိုအရင်တုန်းကတော့ကုမ္ပဏီနှစ်ခုဖြစ်တဲ့မြန်မာဝမ်ပေါင်ကုမ္ပဏီနဲ့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့ကသာအကျိုးမြတ်ခွဲဝေယူခဲ့ပြီးအစီရင်ခံစာထွက်ပြီးမှတော့စာချုပ်ပြန်လဲချုပ်ဆိုကမြမအစိုးရက57ရာခိုင်နှုန်းမြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်က19ရာခိုင်နှုန်းနဲ့မြမဝမ်ပေါင်ကုမ္ပဏီက30ရာခိုင်နှုန်းအကျိုးမြတ်ခွဲဝေယူဖို့ဆုံးဖြတ်ခဲ့ပါတယ်ရှင်
ဖြစ်ရတဲ့နောက်မအေးမှဖြစ်ပါလေအခုတော့ KIA နဲ့ပတ်သက်တဲ့သတင်းကိုတင်ပြခြင်းပါတယ်ရှမ်းပြည်နယ်မြောက်ပိုင်းတရုတ်နယ်စပ်နာကမူဆယ်မြို့မှာ KIA တပ်ဖွဲ့ဝင်2ဦးအပါအဝင်စုစုပေါင်း4ဦးကိုဇွန်လ4ရက်နေ့ကပြင်းအားမြင့်ရန်ပုံ50ကျော်နဲ့အတူဖမ်းမိခဲ့ပါတယ်လက်ရှိမှာတော့မူဆယ်မြို့မှာရဲစခန်းကနေရှမ်းလက်နက်အမိတ်အပိုက်7အရအမှုဖွင့်အရေးယူထားတယ်လို့ရှမ်းပြည်မြောက်ပိုင်းရဲတပ်ဖွဲ့မူယုံတာဝန်ရှိသူတွေကပြောပါတယ်အပြည့်စုံကိုတော့ VOA သတင်းနောက်မမမြင့်ခိုင်ကတင်ပြပါမယ်
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာဇွန်လ4ရက်နေ့ညနေပိုင်းကလိုက်ချီသီးတွေတင်လာတဲ့ကားပေါ်မှာရန်ပုံ50ကျော်တွေ့ရှိခဲ့ပြီးရန်မုံစုစုပေါင်း985ကီလိုဂရမ်ဖမ်းဆီးရရှိခဲ့ပါတယ်။ရန်တွေတဲဆောင်လာတဲ့ကားအပြင်အဲ့ဒီကားကိုလမ်းပြအဖြစ်ခေါ်ဆောင်လာတဲ့ပါဂျီရိုကားတစ်စီးကိုပါဖမ်းဆီးထားတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းရဲတပ်ဖွဲ့မူယုံကပြောပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်လို့ရှမ်းပြည်နယ်မြောက်ပိုင်းရဲတပ်ဖွဲ့မူယုံတာဝန်ရှိသူကအခုလိုပြောပြပါတယ
်။ကျွန်တော်4ရက်ပေါ့ဇွန်လ4ရက်နေ့ညနေ9နာရီခွဲလောက်မှာကျွန်တော်မူဆယ်မြို့မှာရဲစခန်းရဲ့နောက်တောင်ပိုင်း10မိုင်လောက်กว่าတဲ့ဒေသသုံးလမ်းပေါ့နော်မူဆယ်ဘင်းနဲ့မော်တောင်းရွာဘက်ကနေမူဆယ်ဘက်ကိုဒီတောင်တက်လမ်းအတိုင်း0.569 ဆိုတာရှိတယ်။ဆိုတော့ဒေသခေါ်ပေါ့နော်အဲ9မှာတောင်ထားဆောင်နေတဲ့လူကြီးတောင်ကတပ်ဖွဲ့ဝင်တွေပေါ့ရဲတပ်ဖွဲ့ဝင်တွေတပ်မတော်တပ်ဖွဲ့ဝင်ဒီလူစိတ်ဖွဲ့တွေတောင်းပြီးပါကားတစ်စီးကိုမတင်ငါလို့ကျွန်တော်ရက်ခိုင်းပါလားအဲအဲဒီကားပေါ်မှာဆိုလိုင်းချီးစီးတွေတင်ထားပါတယ်ပြီးတော့မတင်ငါတဲ့အတွက်ကောက်ရက်ခိုင်းပါတယ်ပြီးတော့ရှာလိုက်ပါတယ်ရှာတဲ့အခါမှာသူကတပေပတ်လေအမြင့်6လက်မှရှိတယ်အစင်းရောတံပုံးပေါ့နော်တံပုံးနဲ့ထင်တာလေတောင်းအမြင့်ရန်ပုံး90ကျော်သိသိရမိပါလေ
ရန်တွေတဲဆောင်လာတဲ့ KIA တပ်ဖွဲ့ဝင်2ဦးအပြင်ရန်မောင်းနဲ့ကုညီဆောင်ရွက်ပေးသူစုစုပေါင်း4ဦးကိုမူဆယ်မြို့မှာရဲစခန်းကပ922မြင်းဆောင်2016ရှမ်းလက်နက်ကိုင်အမိန်အပိုက်စနစ်အရာအမှုဖွင့်စစ်ဆေးနေပါတယ်။ဖမ်းဆီးရမိတဲ့ရန်တွေဟာလက်နက်ထုတ်လုပ်နိုင်တဲ့ပြင်းအားများတဲ့ရန်တွေဖြစ်တဲ့အတွက်အခုလိုဖမ်းမိတာဟာလက်နက်ထုတ်လုပ်မှုတွေအားနည်းသွားစေဖို့တစ်ဖက်တစ်လမ်းကအထောက်အကူပြုတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းရဲတပ်ဖွဲ့မူယုံတာဝန်ရှိသူကပြောပါတယ
်။အားလုံးပေါင်း4ယောက်ပေါ့။ရန်မောင်းရဲ KIA 2ယောက်ပဲ။ကုညီဆောင်ရဲ2ယောက်တယောက်ပဲ။ကျွေးတာတော့အမာခံလို့ပြောလို့ရတာပေါ့ကျွန်တော်တို့ဒီကလည်းမင်းအမြင်နဲ့ပြောတာအခုကျွန်တော်တို့အမှုဖွင့်တာပါပြီမြူဆယ်မြို့မှာရဲစခန်းရဲ့ပတ်နံပါတ် 222 2016ရဲလက်နဲ့အမိတ်ပိုက်ဆက်နှစ်ရာအမှုဖွင့်ရေးယူထားပါတယ်ဒီရမ်းမို့လေတော့ရမ်းမို့လေတက်ဆန်သူတို့လူကြီးတဲ့နေရာရောက်သွားရင်တော့သူကကြီးစံဘောကလည်းအသွင်ပြောင်းပါနေတယ်ကြီးစံလို့လို့ရတယ်တောင်းအမြင့်ရမ်းနေဖြစ်တဲ့ဆိုဒုံးနေဒုံးလက်နဲ့တွေလို့လို့ရတယ်ဒီစစ်ပွဲတွေကိုအားပေးတယ်လူတွေအများကြီးပြေမယ်အမိလိုက်နိုင်တဲ့အတွက်လူအသက်တွေကိုလည်းကယ်ဆယ်ရရောက်တယ
် KIA ဘက်ကတော့အစိုးရသတင်းစာရီးမှာဖော်ပြသလိုတရားမဝင်ရမ်းမုံတွေဖမ်းမိတဲ့ကိစ္စမှာ KIA တပ်ဖွဲ့ဝင်တွေပါဝင်နေတာဟုတ်မဟုတ်ကိုအတိပြုချက်မပေးနိုင်သေးဘူးလို့ VOA ကိုပြောပါတယ် NLD အစိုးရတက်လက်ထက်ရက်တရာစီမံချက်ကာလအတွင်းရှမ်းပြည်နယ်မြောက်ပိုင်းမှာအမှုပေါင်း889မှုရှိပြီးမူရင်စေဝါဖမ်းဆီးရရှိမှုကအများဆုံးဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုင်းနာလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့တအန်းပလောင်တပ်ဖွဲ့ TNLA ကချင်လွတ်လပ်ရေးတပ်မတော် KIA ရှမ်းပြည်တောင်ပိုင်းတပ်ဖွဲ့ RCSS SSE နဲ့ရှမ်းပြည်မြောက်ပိုင်းတပ်ဖွဲ့ SSPP တို့အဓိကလှုပ်ရှားကြတာလည်းဖြစ်ပါတယ်ရှင
်လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တိတိမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ဗီယိုအထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးဖို့နေပါတယ်မကြခင်မှာတော့အပတ်စဉ်ကဏ္ဍနဲ့ VOA တိုက်ရိုက်လေလံအစီအစဉ်တွေကိုနားဆင်ရတော့မှာဖြစ်ပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့ နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့အင်ကာနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9329လိုင်းနိုမီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယနိုင်ရွယ်အတွင်းမှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ခေါင်းစရာနဲ့တိုက်ရိုက်လီလိုင်းဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်သွားမှာပါအခုတော့ဦးသိန်းထက်ဦးတင်ဆက်မဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ခေါင်းစရာအစီအစဉ်ကိုနားဆင်နေပါပြီ
မေဂန်ပြည်တော်စုပြည်နယ်တွေမှာကျင်းပနေတဲ့ပါတီတွင်သမ္မတလောင်းပနာမရွေးချယ်ပွဲတွေဒီကနေ့အင်ကာနေ့ဆုံးသက်တော်မှာဖြစ်ပြီးလူရည်ထူထပ်ဆုံးကယ်လီဖိုးနီးယားပြည်နယ်မှာရှင်ပြိုင်နေတဲ့ဘွဲကတော့ကိုယ်စားလှယ်အများဆုံးအတွက်ရှင်ပြိုင်နေတဲ့ရွေးကောက်ပွဲဖြစ်ပါတယ်ဒီမိုကရက်တစ်ပါတီအတွက်ဟီလာရီကလင်တန်သမ္မတလောင်းအဖြစ်အမည်ချင်းတင်သွင်းခံရမယ်လို့မျှော်လင့်နေကြပြီးရီပါဘလီကန်ပါတီကသမ္မတလောင်းဖြစ်လာမယ်လို့လက်ခံထားကြတဲ့ဒေါ်နယ်ထရန့်ကိုလည်းနိုင်ငံရေးအရာအများကဆက်ပြီးတော့အာရုံစိုက်နေကြပါတယ်2016ခုနှစ်ပါတီတွင်သမ္မတလောင်းရွေးချယ်ပွဲတွေအတွက်ဒီမိုကရက်တစ်ပါတီအတွက်ကြံနေတဲ့မေဂွန်တစ်ခုကိုအင်ကာနေ့မှာဖြေထွက်လာတော့မှာပါဟီလာရီကလင်တန်ပဲနိုင်မလားဘာနီဆန်ဒါစ်ပဲနိုင်မလားဆိုတော့ပါကယ်လီဖိုးနီးယားပြည်နယ်မှာအကျိတ်နဲ့ရှင်ပြိုင်နေကြတယ်ဆိုပေမဲ့နှစ်ယောက်စလုံးကတော့ရီပါဘလီကန်ဘက်ကဒေါ်နယ်ထရန့်ကိုထိုးနှက်နိုင်ရေးအစွမ်းကုန်အင်အားသုံးပြီးလှုပ်ဆောင်နေကြပါတယ်ဟီလာရီကလင်တန်ကအခုလိုပြောပါတယ်
Donald Trump's ideas aren't just different.
Donald Trump ရဲ့အတွေ့အခေါ်တွေကကွဲလွဲချက်တွေရှိနေုံနဲ့မဟုတ်ဘူး။အဆက်အဆက်ကင်းမဲ့ပြီးအန္တရာယ်လည်းရှိပါတယ်။အသည့်အမြင်ရှိရှိတည်ငြိမ်မှုရှိဖို့လိုသလိုအကြီးအကျယ်တာဝန်ယူရမယ့်သမ္မတတာဝန်နဲ့သူ့ပင်ကိုယ်စရိုက်ကကိုက်ညီမှုမရှိပါဘူး။ Responsibility.
Bernie Sanders ကလည်
း When you don't have any real answers to
the real ပြဿနာတွေအတွက်လက်တွေ့ကျတဲ့အဖြေမရှိဘဲနဲ့ခင်ဗျားဘာလုပ်မလဲပြည်သူတွေကိုတစားကန်လုပ်မလားကျွန်တော်တို့ကတော့ Trump ကခွဲခြားအသုံးချတာမျိုးအဖြစ်မခံနိုင်ပါဘူ
း Donald Trump ကလည်း Hillary Clinton နိုင်ငံသားရေးဝန်ကြီးအဖြစ်တာဝန်ယူခဲ့တဲ့အချိန်ကိုယ်ရေးကိုယ်တိုင်အီးမေးလ်တွေကိုသုံးခဲ့ပုံမှာမှားယွင်းခဲ့တယ်ဆိုပြီးပြန်လည်ထိုးနှက်ပါတယ
် Hillary Clinton has to go to jail okay she has to go to jail
Hillary Clinton ကအချုပ်ထဲကိုသွားရမယ်သူ okay အချုပ်ခံရမယ်သူပါအဲ့မပြောတဲ့သူတွေကိုသူ့မိန်ကုန်းနေရောင်းရင်အဲ့ပြောတယ်ဆိုပြီးပတ်စံပို့ရမယ်ထင်ပါတယ်
ထရမ်ကသူနဲ့ပတ်သက်တဲ့အမှုတစ်ခုမှာမက္ကဆီကန်မျိုးနွယ်ဖြစ်တဲ့ဘိုးဆိုးရတရားသူကြီးတယောက်ရဲ့တစ်ဖက်သက်မမျှမတဆုံးဖြတ်တာကိုခံရတယ်လို့ပြောဆိုတာမျိုးတွေနောက်လူစုလူဝေးပွဲတွေမှာတက်လာသူရဲ့မျိုးနွယ်ကိုထုတ်ဖော်ပြောဆိုတာတွေလုပ်နေတဲ့အတွက်သတင်းတွေရဲ့ခေါင်းကြီးပိုင်းမှာဒီအကြောင်းတွေကိုရေးနေကြပါတယ
် Look at my African American over here
ဟိုမှာကျွန်တော်ရဲ့အာဖရိကနွယ်ဘွားအမေရိကန်ကိုကြည့်လိုက်စမ်းပါသူ့ကိုကြည့်ပါခင်ဗျားက greatest အကြီးမြတ်ဆုံးလားဆိုတာမျိုးမေးခွန်းထုတ်တာကထရမ်အနေနဲ့ကွယ်လွန်သွားတဲ့ကမ္ဘာလက်ဝေးချန်ပီယံဟောင်းမိုဟာမက်အလီကိုယဉ်ညွန့်ပြီးပြောဆိုနေတာတွေပါမိုဟာမက်အလီကမွတ်စလင်တွေကိုအမေရိကန်ပြည်ထောင်စုထဲဝင်ခွင့်ပိတ်မယ်ဆိုတော့ထရမ့်ရဲ့အဆိုပြုချက်ကိုလက်မခံဘဲပယ်ချခဲ့သလိုအစ္စလမ်ဘာသာအပေါ်မှာပို့ပြီးတော့နားလည်လာအောင်ကြိုးစားဖို့တိုက်တွန်းခဲ့သူဖြစ်ပါတယ် Republican ထဲလွှတ်တော်မှာ Bob Corker ကတော့ထရမ့်အနေနဲ့မဖြစ်မနေပြောင်းရတော့မယ်လို့ထင်တဲ့အကြောင်းအခုလို NBC ရုပ်သံကိုပြောပါတယ်ထရိုင်မက်ဆာစီယုံနဲ့နီနာတွေကိုလည်းပါတီတွေကြားရှင်းပြိုင်မဲ့သမ္မတရွေးကောက်ပွဲပေါ်မှာပဲသူ့ကိုထောက်ခံသူတွေကအာရုံစိုက်စေခြင်းနဲ့အကြောင်းအထက်လွှတ်တော်မှာဘော့ခရော့ကာကပြောဆိုသွားပါလေ
It's my hope that he's going to transition into that phase. He has an opportunity.
သူ့အနေနဲ့အပြောင်းလဲကာလမှာရောက်လာမယ်လို့ကျွန်တော်မျှော်လင့်ပါတယ်။တိုင်းပြည်မှာဖြစ်နေတဲ့မညီမျှမှုတွေကိုပြောင်းလဲဖို့တကယ့်အခွင့်အလမ်းတွေသူ့မှာရှိပါတယ်။ဒီအခွင့်အရေးကိုသူ့အသုံးချမယ်လို့လည်းကျွန်တော်လက်ခံနားလည်ပါတယ်။
လေလာသုံးသက်သူတွေကတော့ကလင်တန်နဲ့ထရမ့်ကြားရှင်ပြိုင်မှုတွေဟာကျင့်ဝတ်စည်းမျဉ်းတွေနဲ့အတူယူအားကျစရာပြိုင်ပွဲတစ်ခုအဖြစ်မျှော်လင့်မထားနိုင်တဲ့အကြောင်းပြောဆိုပါတယ်။နှစ်ယောက်စလုံးကတယောက်နဲ့တယောက်မယုံကြည်ဘဲမကြိုက်တာတွေပုံများနေတာကြောင့်လဲရှင်ပြိုင်မှုအဆင့်နှိမ်သွားနိုင်တာကို American Enterprise Institute က Norman Ornstein ကထောက်ပြပြောဆိုသွားတာပါ။ဘာဖြစ်ဖြစ်အင်ကာနဲ့ Hillary Clinton Democratic Party ရဲ့သမ္မတလောင်းအဖြစ် အမြင့်ဆုံးတင်သွင်းနိုင်မှုအနိုင်ရလိုက်ပြီဆိုရင်တော့ထရမ့်နဲ့ရှင်ပြိုင်ပွဲတွေလည်းပိုပြီးတော့ပြင်းထန်လာပြီလို့ပြောရမှာဖြစ်ကြောင်းပါခင်ဗျာ
ဦးသိန်းထိုင်ဦးတင်ပြတဲ့အမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုချိန်အားစာပြီးအင်္ဂါညဓာတ်ရိုက်လေလံအစီအစဉ်တင်ဆက်ပါတော့မယ်ခင်ဗျာ။အစီအစဉ်ထုတ်လုပ်သူမတ်ဆုမွန်နဲ့အတူမတ်တင်ကြီးထိုက်ကဆွေးနွေးတင်ဆက်သွားမှာဖြစ်ပါတယ်။
မင်္ဂလာညချမ်းပါတော်ရရှင်များရှင်အင်္ဂါနေ့ညချမ်းဓာတ်ရိုက်လေလံအစီအစဉ်ကကြိုဆိုပါတယ်အခုညဆွေးနွေးကြမယ့်အကြောင်းအရာကတော့ထိုင်းနဲ့မလေးရှားနိုင်ငံတို့မှရှိနေကြတဲ့တန်းနဲ့ချီတဲ့မြန်မာနိုင်ငံသားရွှေပြောင်းလုတ်သားရီရဲ့အခွင့်အရေးတွေအကာအကွယ်ပေးနိုင်ဖို့အတွက်သက်ဆိုင်ရာမြန်မာတန်ယုံတွေအနေနဲ့ဘာတွေများဆောင်ရွက်ပေးနိုင်မလဲဆိုတာကိုဆွေးနွေးကြဖို့ပါဥဆောင်ဆွေးနွေးပေးဖို့အတွက်ထိုင်းနိုင်ငံအခြေဆိုင်မြန်မာနိုင်ငံသားများကုညီဆောက်ရှောက်ရဲ့အဖွဲ့ကဥကျော်တောင်းနောက်မလေးရှားနိုင်ငံကတီတကူအထောက်အကူပြုအဖွဲ့ကဥတီဟမောင်မောင်တို့ကိုဖိတ်ခေါ်ထားပါတယ်ရှင်ဒီထိုင်းနဲ့မလေးရှားနိုင်ငံတို့ကရွှေပြောင်းအလုပ်လုပ်ကင်နေကြတဲ့သူတွေဟာဆိုလို့ရှင်လဲပုံစံမျိုးစုံအခက်အခဲမျိုးစုံရှိနေကြတာဒါတွေကိုသာပြောလို့ရှင်တော့ဒါပြောလို့လည်းစုံတော့မှာမဟုတ်ပါဘူးဒီညမှာတော့ကျမတို့ကဒီကြုံတွေ့နေရတဲ့အခက်အခဲတွေတက်တာပြေလျော့ဖို့တစိမ့်တစ်ပိုင်းပြေလျော့သွားစေဖို့လောလောလတ်လတ်ဖြေရှင်းနိုင်မဲ့ကိစ္စရက်တွေတက်ဆိုင်ရနိုင်ငံတွေမှာရှိကြတဲ့မြန်မာနိုင်ငံသားတွေကိုစောင့်ရှောက်ဖို့တာဝန်ရှိကြတဲ့တန်ယုံတွေဘက်ကလက်တွေဘာတွေလုပ်ပေးနိုင်တယ်လဲဘာတွေလုပ်ပေးစေချင်တယ်လဲဆိုတာကိုကျမတို့အဓိကထားပြီးတော့ဆွေးနွေးကြရအောင်ပါရှင်ပထမဆုံးတော့ကျမဒီထိုင်းနိုင်ငံကဥကျော်တောင်မြန်မာနိုင်ငံသားတွေအရေးဆောင်ရွက်နေတဲ့ဥကျော်တောင်ကိုအရင်ဆုံးဖိတ်ခေါ်ခြင်းပါတယ်ဥကျော်တောင်ရှင်ဒီမြန်မာအလုပ်သမားတွေအတွက်ပေါ့နော်မြန်မာလုပ်သားတွေအတွက်တန်ယုံဘက်ကလက်တလောဘာတွေများလုတ်ပေးတင်ပါတယ်ရှင်ဦးကျော်တောင်စပြီးဆွေးနွေးပေးပါရှင
်လွန်ခဲ့တဲ့2009ကစပြီးတော့မှထိုင်းနိုင်ငံအတွင်းမှာအလုပ်သမားတွေကို passport တွေထုတ်ပေးခဲ့တယ်အဲ့ဒီ passport တွေဟာ2နှစ်တက်တန်းကုန်သွားတဲ့အလုပ်သမားတွေ6နှစ်တက်တန်းကုန်သွားတဲ့အလုပ်သမားတွေအဲ့ဒီအလုပ်သမားတွေအတွက်တရားဝင်ပြန်လည်ပြီးတော့မှနေထိုင်လုပ်လုပ်ကန်ခွင့်ဆက်ဖို့လုပ်ငန်းရှင်ကမသေးချာမရေရာဖြစ်နေပါတယ်အဲတူရှင်းပြောရလို့ရှိရင်ဒီအလုသမားတွေရဲ့တရားဝင်နေထိုင်ခွင့်ကိုအလင်းအမြန်ကူညီဆောင်ရွက်ပေးဖို့လိုပါတယ်တခြားပြောကြရတော့အများကြီးရှိကြတာပေါ့နော
်ဟုတ်ကဲ့ပါရှင်ဦးကျော်တောင်အဲ့တော့ဒီမလေးရှားနိုင်ငံဘက်မှာဆိုလို့ရှင်လဲဒီလိုအခက်ခဲမျိုးတွေတွေ့ရပါတယ်မလေးရှားဆိုရဘက်ကတရားမဝင်အလုလုပ်နေတဲ့မြန်မာအလုသမားတွေတရားဝင်ဖြစ်လာစေဖို့လမ်းဖွင့်ထားပေမဲ့ဒီမြန်မာတန်ယုံဘက်ကဟိုကူညီဆောင်ရွက်မှု passport တွေထုတ်ပေးဖို့နှေးနေတာဒါမျိုးတွေလည်းရှိတယ်လို့ဆိုပါတယ်အဲ့တော့ဥတီဟာမောင်မောင်မလေးရှားဘက်မှာရောဘလို့အခက်ခဲတွေများရှိနေပါလဲ
ကျွန်တော်တို့ဒီမလေးရှားဘက်မှာဆိုရင်ဒီ 6P ကာလောင်းကတော့ကျွန်တော်တို့ passport တွေကိုအလွယ်တကူနဲ့ထုတ်ဖို့အတွက်ကိုကျွန်တော်မြန်မာတိုင်းရင်းဝတာမကြီးဥတင်လာလက်ထက်မှာတော့ဆောင်ရွက်ပြီးခဲ့တယ်ပေါ့နော်အခု 6P တက်တန်းတိုးမဲ့အခါကျလို့ရှိရင်မြန်မာနိုင်ငံကိုပြန်လည်ပြင်ပြပါဆိုတော့အဲ့ဒါဒီကျွန်တော်တို့ပြန်ပြင်ပြတဲ့အခါကျတော့ဟိုစီစီရတဲ့အားမှာသူ့အနေနဲ့သူအဆင်ဆင်သွားတာပေါ့နော်ကျွန်တော်တို့ဒီတိုင်ယုံအနေနဲ့နိုင်ငံတိုင်းဝင်ကြီးနိုင်ငံတိုင်းဝင်ကြီးကနေပြည်သေးရဲ့တက်ဆိုင်ရာတိုင်းမြို့နယ်တွေအဆင်သွားတဲ့အခါကျတော့ကျွန်တော်တို့ကြံ့ကြမှုတွေရှိလာတယ်ပေါ့နော်အဲ့ဒီအတွက်ကိုကျွန်တော်တို့ပြီးခဲ့တဲ့9ရက်နေ့ကကျွန်တော်တို့မြန်မာနိုင်ငံတိုင်းတိုင်းရာပလိုက်တာအဖွဲ့တွေအစည်းအဝေးပေါ့နော်အဲ့ဒါတော့ကျွန်တော်တို့မြန်မာတိုင်ယုံမှာပဲဟိုလုပ်ကြတဲ့ပွဲပေါ့မြန်မာနိုင်ငံသားများအကျိုးကာကွယ်စောင့်ရှောက်ရေးကော်မတီပေါ့နော်ဒါမှမဟုတ်အတင်းဖွဲ့စည်းအနေနဲ့ဖွဲ့ဖို့အတွက်ကိုတမန်ကြီးဦးဆောင်ပြီးတော့ကျွန်တော်တို့စီစဉ်တဲ့ဒီစီဝေးပွဲမှာတမန်ကြီးကလည်းအဲ့ကိစ္စကိုထည့်ပြောသွားပါတယ်ကျွန်တော်တို့ဒီ 6P နဲ့တက်တန်းတိုးကိစ္စကိုမြန်ဆန်အောင်ဆောင်ရွက်နိုင်ဖို့နဲ့အကျဉ်းချခံမြန်မာနိုင်ငံသားတွေ CI နဲ့မြန်ဆန်စွာဆောင်ရွက်နိုင်ဖို့ကိစ္စကိုဒီနှစ်ချက်ကိုကျွန်တော်တို့လာမယ့်14ရက်နေ့ဟိုကျွန်တော်တို့လူလူပေါင်းဆောင်ဒေါ်လှမ်းစုကြည်နဲ့ဆွေးနွေးပွဲမှာအဲ့ဒါကြီးထည့်ပြောသွားမယ်လို့ဟိုပြောခဲ့ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဦးသီဟာမောင်မအဲ့တော့ جماعه ဒီ جماعه တို့ပါဝင်ဆွေးနွေးမယ် جماعه တို့သောရရှင်တွေကိုအလှည့်ပေးခြင်းပါတယ်ရှင်ပထမဆုံးတော့ကိုနေဦးလင်းကိုအလှည့်ပေးခြင်းပါတယ်ကိုနေဦးလင်းဝင်ရောက်ဆွေးနွေးပါရှင
် Hello
ဟုတ်ကဲ့ကိုနေဦးလင်းကြားပါလားဟုတ်ကဲ့ကိုနေဦးလင်းဆွေးနွေးပါရှင
်ကျွန်တော်ကတော့မလေးရှားပေါ့ဗျာဟိုမလေးရှားဆိုရင်လည်းကျွန်တော်စင်ကိုဘက်ကဒီဘက်မှာလာလို့နေတော့အိုမလေးရှားကလေးတွေအတွက်ပဲပြောချင်တာပါအဓိကတော့ခုနပြောသွားတဲ့ကိုဒီယာမောင်မောင်တို့ပြောသွားတဲ့ကိစ္စလေးမျိုးလေးတွေပေါ့နော်ဟိုတကယ်တမ်းပြန်စင်းစားကြည့်မလေးရှားရောက်နေတဲ့လူတွေလည်းမနှဲပါဘူးဗျတစ်လတစ်လကိုသူတို့ဗမာပြည်ကို
ရင်းကဲတစ်ထောင်ပို့ရဲဆိုရင်လူနဲ့သိရှိရင်ပမာပြီကိုပို့တဲ့ငွေဘယ်လောက်ရှိမှာတွက်လို့ရတယ်လေအဲ့ဒီအခါကျတော့ဒါတနည်းသိမှုပေါ့နှစ်တော်တော်များများဖြစ်နေဆိုတဲ့အခါကျတော့ဒီကလေးတွေဝင်ငွေရအောင်တိုင်းပြည်အတွက်လှုပ်ပေးနေပါလေရဲ့နဲ့ဒီကလေးတွေရဲ့ကျိစားကိုကြတော့အစိုးရကပြည်ပြည်စီစီပေါ့နော်မလုတ်ပေးဘူးလို့တော့ကျွန်တော်ကတော့ခံစားရတယ
်ဟုတ်ကဲ့ရှင်အစိုးရက
ဟုတ်ကဲ့အခုကျွန်တော်နေတဲ့ဂျိုဟိုးဆိုဂျိုဟိုးဆိုတာကွာလာလမ်ပူနဲ့အဝေးကြီးပဲဘယ်လိုလဲဝေးကြီးဖြစ်စီဟာလာဂျိုဟိုးဖြစ်စီပြည်နှမ်းမှာဖြစ်စီအဲ့ဒီနေရာတွေမှာအစိုးရဌာနကနေပြီးတော့ brand တွေခွဲပြီးတော့ဒီလူငယ်လေးတွေရဲ့အနာဂတ်ကောင်းဖို့အတွက်တို့ရဲ့အချင်းပြေပတ်စံချာရတာအချင်းပြေဖို့အတွက်ယုံငန်းကိုထောင်ပြီးတော့တတ်နိုင်တယ်မြတ်ကူညီပံ့ပိုးပေးရင်တော့ပိုကောင်းမယ်လို့ထင်နေပြ
ဟုတ်ကဲ့ရှင်ကိုနေဦးလင်းကျေးဇူးပါရှင်ကျွန်မတခြား
တော့အမှန်ကန်ပေါ့နော
်ဟုတ်ကဲ့ပါရှင်
နောက်ကြတော့ဒီမှာကြတော့ဝင်ခွေကောင်းကောင်းမရလို့ပဲဖြစ်ဖြစ်တထေးနဲ့အဆင်မပြေလို့ပဲဖြစ်ဖြစ် over stay တွေပါတယ်ဖြစ်သွားရင
်ဟုတ်ကဲ
့ over stay တွေပါတယ်ဖြစ်သွားတဲ့အခါကျတော့ရှင်းပြောရင်တတ်နိုင်ရလဲရှားသေးတယ်ဟိုလုံခြုံမှုလည်းမရှိဘူးနေရသေးတယ်ဒီကြားထဲမှာဟာလာနိုင်ငံရဲ့အနေအထားအရဟိုဘက်ဒီဘက်ပါလာရေးပြဿနာတွေကြောင့်တခါတလေထိတ်လန့်နေနေရတာတို့ကြီးလည်းရှိရှိတဲ့အခါကျတော့နိုင်ငံတော်အစိုးရ
ဟုတ်ကဲ့
အနေနဲ့ကတော့ဒီဥစ္စာတွေကိုကိုရင်းစာပြီးတော့ဒေသတက်ကြနနလိုက်ပြီးတော့လုပ်ပေးရင်တော့ပိုကောင်းမယ်လို့ထင်ပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ
့
ဟုတ်ကဲ့ပါကိုနေဦးလင်းကျေးဇူးတင်ပါတယ်ရှင်အဲ့တော့ဒီအစိုးရဘက်ပိုင်းက PPCC လုပ်မှုအားနည်းတယ်ဆိုပြီးတော့ထောက်ပြပါတယ်အဲ့တော့အစိုးရကလည်းပြောင်းသွားတာမကြသေးဘူးဆိုတော့အခုအစိုးရသစ်လက်ထက်မှာဘလောက်များလုံနိုင်မလဲဘလောက်ဘာဒီများပြောင်းလဲလာနိုင်မလဲဆိုတာကိုကျမတို့တလက်ဆွေးနွေးရအောင်ပါအဲ့တော့ဦးတီဟာမောင်မောင်ရှင်အဲ့တော့ဒီအခုအစိုးရသစ်လက်ထက်မှာတင်ပြဖို့လည်းရှိတယ်မကြခင်မှာလည်းဒါတန်အမတ်ကြီးတွေနဲ့ဒေါအောင်ဆန်းစုကြည်နဲ့တွေးဖို့လည်းရှိတော့ဒီကိစ္စတွေကိုတင်ပြမယ်လို့ပြောပါတယ်အဲ့တော့အစိုးရသစ်လက်ထက်မှာဘလို့အပြောင်းလဲမျိုးများဖြစ်လာမယ်လို့မျှော်လင့်ထားပါလဲမျှော်လင့်စရာရောရှိပါလား
ဟုတ်ကဲ့ကျွန်တော်အမြင်တော့မျှော်လင့်စရာတွေအများကြီးရှိတယ်လို့ကျွန်တော်တို့ဟိုယုံကြည်ပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ငဘူအစိုးရလက်ထက်မှာလည်းအကောင့်တွေတော့လုတ်ခဲ့ကြတာပေါ့နော်ဒါပေမဲ့ကျွန်တော်တို့ဒီဘက်ကတင်ပြတဲ့ဟာတွေကိုဟိုအနည်းနဲ့အမြန်ပေါ့နော်မလုတ်ပေးနိုင်တဲ့ဟာတွေအများကြီးရှိခဲ့တဲ့အတွက်အခုနောက်တက်တဲ့အစိုးရကပုံမူပြီးလှုပ်ဆောင်နိုင်မယ်လို့ကျွန်တော်ပို့ပြီးတော့ယုံကြည်တယ်မျှော်လဲမျှော်လင့်တယ်ပေါ့နော
်ဟုတ်ကဲ့ပါဒါပေမဲ
့၄ရက်နေ့အစည်းအဝေးမှာလည်းဒီကိစ္စတွေကိုဒါနိုင်ငံတိုင်းမှာလည်းပြဿနာပေါင်းစုံရှိမှာပေါ့နော်ဒီပြဿနာတွေဆွေးနွေးတဲ့ခါကျတော့ဒီလိုချင်းကျွန်တော်အမေတော်အောင်ဆန်းစုကြည်ကတော့ဒီကိစ္စတွေနဲ့ပတ်သက်လို့ဘလို့သူဆုံးဖြတ်မယ်ဘလို့ရှေ့ဟိုရှေ့လျှောက်ဆက်လုပ်သွားမယ်ဆိုတဲ့ဟာလေးတော့အဲ့ဒီအစည်းအဝေးပွဲပြီးမှပဲကျွန်တော်တို့ဟိုတိတိသာသာပြောင်းလဲလာမယ်လို့ကျွန်တော်ထင်တယ်လေ
ဟုတ်ကဲ့ပါရှင်ကျေးဇူးပါဦးတီဟာမောင်မောင်အဲ့တော့ဥကျော်အတော်ရှင်ထိုင်းနိုင်ငံဘက်မှာရောအခုဒေါအောင်ဆန်းစုကြည်ကဒီသံမတ်ကြီးတွေနဲ့နောက်သတင်းဖတ်လောက်မှာပဲတွေ့ဖို့ရှိတယ်လို့ပဲဒေါအောင်ဆန်းစုကြည်ကိုယ်တိုင်လည်းဒီလကုန်လောက်မှာထိုင်းနိုင်ငံကိုသွားဖို့ရှိပါတယ်သူဒီရွှေပြောင်းလှုပ်သားတွေကိုလည်းသူတွေ့ကျင်တယ်ဒီဒုက္ခတွေတွေကိုလည်းသူတွေ့ကျင်တယ်ဒီကိစ္စတွေကိုသူတွေ့ကျင်တယ်လို့လည်းသူပြောထားတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကကျမတို့ပြောပါတယ်အဲ့တော့အခုလက်ရှိအစိုးရကရောဘလောက်လုံနိုင်မလဲရှင်ဒီထိုင်းနိုင်ငံတွင်းမှာဒါအလုတ်သမားပြဿနာကလည်းတော်တော်ကြီးကြီးကျယ်ဖြစ်နေတယ်ဆိုတော့ဘာဒီများအပြောင်းလဲလုံနိုင်မယ်လို့ဥကျော်တောင်းမြင်ထားပါလေ
လုံဖို့တော့ထိုင်းနိုင်ငံကတော့အရေးအတွက်အပြင်တရားဝင်ရောတရားမဝင်ပါဆိုလို့ကျွန်တော်တို့အပါဝင်နိုင်ငံတကာလူမှုအသင်းအဖွဲ့ကြီးတွေက NGO တွေကခန့်မှန်းထားတာမြန်မာလူ့သမားပေါင်း 3-4 သန်းထဲမှနေရှိတယ်လို့ခန့်မှန်းထားတာပေါ့နော်ဆိုတော့ဟိုအရင်ဆိုရလက်ထက်ကပြောခဲ့တဲ့ရှားခဲ့တဲ့ပုံစံမျိုးအတိုင်းပဲကျွန်တော်တို့ဟိုဘန်ကောက်မြန်မာတိုင်းမှာအလို့သမတန်ရရှိ2ယောက်ရှိတယ်အလို့သမပြဿနာပန်းရှိရှိတဲ့ပြဿနာမှာအများကြီးရှိတာပေါ့ထိုင်းနိုင်ငံတည်းမှာပြည်နယ်ပေါင်း9ချင်းနဲ့6ပြည်နယ်ရှိတယ်အလို့သမတန်ရရှိ2ယောက်ကဘန်ကောက်မှာနေတယ်ဆိုတော့ဟိုဒီတရားဝင်တဲ့အလို့သမတွေရောတရားမဝင်တဲ့အလို့သမတွေပါဥပဒေရဲ့အကာအကွယ်ကိုအမဲဆုံးနဲ့ပြည်နယ်နှိမ့်ချက်ခံရဆုံးအထိုင်းနိုင်ငံမှာလို့ပြောလို့ရတယ်ဒီနေ့ဆိုလို့ရှိရင်ဒီမဟာချိန်ဒေသကဒီထုံမှန်ဆိုတဲ့25လမ်းမှာဒီပတ်စဖို့ရောပန်းရောင်ဘက်ကရှိတဲ့လောက်တမ160လောက်ကိုဖမ်းဆီးခေါ်ဆောင်သွားတယ်ပန်းရောင်ဘက်ကဆိုတာလက်ရှိအနေထားအပြင်မဟာချိန်မှာရေလုံငန်းကိုလုပ်တဲ့လောက်တမတွေကိုထိုင်းစွာကိုယ်တိုင်ပဲထုတ်ပေးနေတယ်လက်ရှိထုတ်ပေးနေတယ်ဒီနေ့လည်းပဲဖမ်းယူသွားတယ်ဆိုတာမြန်မာအလို့သမားတွေအတွက်ပန်းရောင်ဘက်ကဖြစ်စေပတ်စဖို့ဖြစ်စေဘလောက်ပဲကြင်ထားကြင်ထားထိုင်းအာဏာပိုင်တွေကအကြောင်းမရှိအကြောင်းရှာတခုခုသောအညီအကျုံးကိုအကြောင်းပြပြီးတော့နေတတူဝထိုင်းနိုင်ငံမှာဖမ်းကြည့်ခံရပါတယ်ဆိုတော့ထိုင်းနိုင်ငံအထက်မှာအလို့သမားကိစ္စကိုတော့တန်ယုံတက်တက်လောက်တော့မလုံလောက်ဘူးလူတွေကလည်းအများကြီးပြည်နေတွေကလည်းအများကြီးဆိုတော့မူဝါဒကြီးတခုချမှတ်ပြီးတော့
စည်းစမ်းအစီအစဉ်တခုချပြီးတော့မှနိုင်နိုင်နဲ့ဖြည့်ရှင်းနိုင်မယ်လို့တော့ထင်တယ်
။တန်ရ
ရှိထားလိုက်တဲ့အတမကြီးထားရှိတဲ့ဆုံလောက်နဲ့တော့ထိုင်းနိုင်ငံအနေနဲ့အလို့သမားပြဿနာကိုမဖြည့်ရှင်းနိုင်ဘူးလို့ကျွန်တော်ယူကြည်ရပါ
။ဟုတ်ကဲ့ဟုတ်ကဲ့ဦးကျော်တောင်ကျွန်မတစ်ဆက်တည်းမေးချင်ပါတယ်။အဲ့တော့ဒေါ်အောင်ဆန်းစုကြည်ဒါထိုင်းဘက်ကနေပြီးဖမ်းတာစီးတာမျိုးကလည်းဒါရှိနေပါတယ်ရှိခဲ့ပါတယ်။အဲ့တော့ဒေါ်အောင်ဆန်းစုကြည်အနေနဲ့ရောမြန်မာအစိုးရတဲ့အနေနဲ့ရောထိုင်းအစိုးရကိုဖိအားပေးနိုင်မယ်တွန်းအားပေးနိုင်မယ်အနေအထားမျိုးရှိပါလားရှင်။အရင်ခေတ်တုန်းကတော့ဒါမျိုးတွေကတိတ်လုံနိုင်ခဲ့တာမျိုးမတွေ့ပါဘူး။အခုအစိုးရတဲ့လက်ထက်မှာရောဒါလုံနိုင်မယ်အနေအထားတွေ့ပါလား။
ကျွန်တော်တော့တိတ်တော့မယူဆဘူး။ဘာကြောင့်လဲဆိုရင်ထိုင်းနိုင်ငံအထက်မှာရှိတဲ့နေအိမ်တိုင်းလိုလိုထိုင်းလုံငန်းခွင်တိုင်းလိုလိုမှာမြန်မာအလို့သမားတွေရှိနေတယ်။မြန်မာအလို့သမားဆိုတာထိုင်းလူမျိုးထိုင်းလုံငန်းရှင်နဲ့ထိုင်းအနာပိုင်တွေအဆွဲ့ငွေထုတ်ဆက်ဆိုတဲ့ရာဇဝင်တောင်တွင်နေပါတယ်။မြန်မာအလို့သမားတယောက်ကိုထိုင်းလူမျိုးတယောက်ဒီချက်ကလေးနှစ်ကလေးတကောင်လိုတနက်နေ့ပြစ်ပလိုက်ပေမဲ့တရားရုံးကိုရောက်တာမျိုးတို့နင်းနိုင်ရေးတုံသူဖြစ်တာမျိုးတို့ပြည်တိုင်းကြခံရတာမျိုးမရှိဘူးဗျ။ဒါငွေနိုင်လို့ဖြစ်နေတဲ့နှစ်ပေါင်း20 30လောက်အပြစ်ပြခံတဲ့အရဒီအလို့သမားတွေရဲ့ပြဿနာခံနေရတဲ့ပြဿနာကိုတောင်ဆန်းသူကြီးလာပြီးတော့မှစံရေးတမန်ရေးရတန်ခေတမန်ခင်းရတိုင်းကကိုဒီအလို့သမားတွေကိုခွင့်ပြုပေးပါကာကွယ်စောင့်ရှောက်ပေးပါဆိုုံလောက်နဲ့တော့အပြောင်းအလဲတစ်ခုဖြစ်လာမယ်လို့တော့ကျွန်တော်မယုံကြည်ဘူးဗျ။
ဟုတ်ကဲ့ပါရှင်ဦးကျော်တောင်ကျေးဇူးတင်ပါတယ်အခုကတော့ကျမဒီမလေးရှားနိုင်ငံဘက်ကနေပြီးတော့စာရေးသားပေးပို့လာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖတ်ပြပေးစီကျမလည်းရှင်ကိုလင်းရည်ထားတာလေးကိုကိုညံဝင်းအောင်တစ်ချက်ဖတ်ပြပေးပါရှင
်ဟုတ်ကဲ့ပါသူပြောတာကဒီလိုပါ passport အသစ်လုတ်ခြင်းနဲ့တက်တန်းတိုးခြင်းပြဿနာတဲ့ passport အသစ်လုတ်တဲ့သူတွေကိုအိမ်အောင်စုမှတ်ပုံတင်ထောက်ခံစာအမျိုးမျိုးတောင်းပါတယ်သူတို့တောင်းတဲ့အတိုင်းပေးနိုင်ပေမဲ့စာအုပ်ကထွက်မလာပါဘူးအများစုဟာ passport ကုန်ကန်ကြီး၄လအလို၂လအလိုတက်တန်းတိုးဖို့သွားကြတာများပါတယ်အရင်ကဆိုရင် passport တက်တန်းတိုးဖို့မနှစ်စောစောစာအုပ်ထပ်ပြီးတာနဲ့ညနေပိုင်းဆိုရင်အစ်စ်တခါတည်းထုတ်ပေးပါတယ်။2015နောက်ပိုင်းကနေအခုချိန်ထိ passport လျှောက်ထားသူ20ရာခိုင်လုံး20ရာခိုင်နှုန်းလောက်သာ passport ထုတ်ပေးနိုင်ခြင်းရှိမယ်လို့ခန့်မှန်းမိပါတယ်။အခုဆိုရင် passport တက်တန်းတိုးရမှာအစ်စ်လည်းမပေးပဲဘာအာမခံချက်မှမရှိတဲ့မလေးရှားနိုင်ငံရဲ့ထောက်ခံချက်တစ်စိတ်တုံးပါတဲ့စာရွက်လေးတစ်ရွက်သာထုတ်ပေးပါတယ်။2လ3လအမျိုးမျိုးပြောကြပါတယ်။
ဟုတ်ကဲ့ပါဒါကတော့ကျမတို့ရဲ့သောရရှင်တူဖြစ်တဲ့ကိုလင်းရေးသားပေးပို့လာတာဖြစ်ပါတယ်။နောက်ကျမတို့ဆွေးနွေးဖို့စောင့်နေတဲ့ကိုဇော်ဝင်းထွန်းလည်းရှိပါတယ်ရှင်။ကိုဇော်ဝင်းထွန်းဟာဆိုရင်အရင်ကဒါမလေးရှားမှာလှုပ်လှုပ်ခဲ့ပြီးတော့အခုတောင်ကိုရီးယားမှာရောက်ရှိနေတာပါ။ကိုဇော်ဝင်းထွန်းဝင်ရောက်ဆွေးနွေးပါရှင
်။ဟုတ်ကဲ့ကျမဒီနောက်ကိုရီးယားနေပါ။ဟုတ်မလေးရှားမှာဆိုရင်ဒီမြန်မာလူသမားတွေက၄ရင်း၅ရင်းတော့ရှိပါတယ်ခင်ဗျာ။ဟုတ်တရားဝင်ရောတရားမဝင်ရောလုပ်တဲ့သူရောပေါ့ခင်ဗျာဒါနဲ့ဒီဒီလေးရှမ်းမှာရှိတဲ့မြန်မာတန်ရုံရဲ့ဒီဝန်ဆောင်မှုကတော့အရန်ကိုညံဖြစ်ပါတယ်ခင်ဗျာပတ်စုတော့လို့ရှင်ပတ်စုတော့တန်းတွန်းလို့ရှင်ဟိုကိုယ်တိုင်နဲ့ဆိုခဏချင်းရပါတယ်ခင်ဗျာဒီဟိုကိုယ်တိုင်တော့တွန်းလို့ရှင်မရပါဘူးခင်ဗျာတန်းစီဆောက်ရတာလဲတန်းရုံမှာတန်းစီဆောက်ရတာလဲဟိုဟိုနေဘူးကြီးထဲမှာတန်းစီဆောက်ရတာပါခင်ဗျာ
ဟုတ်ကဲ့ရှင်ဟုတ်ကဲ့ပါခုဟုတ်ကဲ့ကိုဇော်ဝင်းထွန်းကျေးဇူးပါအဲ့တော့ဥတီဟာမောင်မောင်ဒီလိုအခြေအနေမျိုးတွေများတကယ်ရှိနေပါလားဘလို့ကြောင့်ဒီလိုဖြစ်နေတာလဲရှင်ဒါတွေလည်းပြုပြင်ဖို့များလိုပါလား
အဲ့ဒါတော့ကျွန်တော်တို့ 6B လက်ထက်ကတော့လူကြီးတော်တော်များများဟိုရှောက်ထားတဲ့ခါကျတော့အဲ့အချိန်ကတော့ကျွန်တော်တို့အပြင်မှာတန်းစီရတယ်ပေါ့နော်နောက်တစ်ခုကကျွန်တော်တို့တန်ယုံရဲ့ဒီပြုပြင်ကြောင်းလဲမှုပေါ့နော်အခုပြီးခဲ့တဲ့2013လောက်ကနေစပြီးတော့ပေါ့နော်တန်ယုံကိုပြုပြင်ကြောင်းလဲတဲ့ခါကျတော့အဲ့မှာအမိုးတွေကျွန်တော်တို့ဟိုအကာတွေပေါ့နော်စီတာကိုလှုပ်လိုက်တဲ့ခါကျတော့အဲ့မှာဟိုကျွန်တော်တို့ဒီဘယ်လိုခုနပြောတဲ့ဒီနေပူထဲမှာအထိုင်ဆောင်ရတဲ့ကိစ္စတွေပါပြီးတော့နည်းနည်းပြေရော့သွားတယ်ပေါ့နော်နောက်တစ်ခုကစာအုပ်တက်တန်းတိုးတဲ့ကိစ္စတွေမှာလည်းကျွန်တော်သုံးသပ်ကြည့်တာပေါ့နော်စာအုပ်အတိလျှောက်တဲ့လူကဟိုသူ့ရဲ့မှတ်ပုံကျင်းတို့အိမ်နောက်စုစီရင်မိတ်သူရက်ခွဲထောက်ခံတာရက်စကန်ထောက်ခံတာပေါ့နော်ပြည်စုံတီးတိုင်တော့မှာခုနကျွန်တော်ပြောတဲ့ဒီနိုင်ငံတိုင်းဝန်ကြီးရောကနေတစ်ဆင့်ပြည်ထဲရေးသူ့သက်ဆိုင်ရာမြို့နယ်တိုင်းရေးဆင်းထိသွားတဲ့ခါကျတော့ဒါကြံ့ကြမှုတွေရှိတယ်ပေါ့နော်အဲ့ဒီကြံ့ကြမှုတွေပေါ်မူတည်ပြီးတော့ဟိုသူတို့ရဲ့ခံစားချက်တွေတင်ပြတာမှန်ပါတယ
်ဟုတ်ကဲ့ပါရှင်ဟုတ်
တက်တန်းတိုးတာကမြန်မာနိုင်ငံကနေပြေဝင်လာတဲ့လူတွေကတော့နေချင်းပြီးဆောင်ရွက်ပေးတာတော့ဒါအခုလက်ရှိလည်းလုပ်ပေးနေတယ်လွန်ခဲ့တဲ့တော့နှစ်နှစ်လောက်ကလည်းလက်ရှိလုပ်ပေးနေသေးပါပဲဗျာ
ဟုတ်ကဲ့ပါရှင်ဥတီဟာမောင်မောင်ကျေးဇူးပါနောက်ဒီစာရေးသားပေးပို့လာတဲ့ကျမတို့သောရရှင်တယောက်ရဲ့စာကိုလည်းကျမဖတ်ပြခြင်းပါတယ်အဲ့ဒါတော့ကိုမောင်ဆိုတဲ့သောရရှင်က ဟိုရေးသားပြပို့လာတာပါအဲ့ဒါတော့ VOA ရေးနိုင်ငံသားမှာအလုတ်သွားလုပ်နေတဲ့မြန်မာတွေအထူးသဖြင့်ထိုင်းမလေးရှားမှာအလုတ်သမားများဟာအခြေခံလူဒန်းစားများတာများကြပါတယ်တဲ့ဒါကြောင့်မြန်မာတန်ရုံအနေနဲ့အဲ့လိုမြန်မာနိုင်ငံသားများနဲ့အလွန်နီးကပ်နှွေးထွေးစွာရှိဖို့လိုပါတယ်မြန်မာနိုင်ငံသားတယောက်ပြဿနာတစ်ခုခုကြုံလာရရင်ငါမှအားကိုးစရာမြန်မာတန်ယုံရှိတာပဲလို့စိတ်ချယုံကြည်လာအောင်အရင်လုပ်ပေးစေချင်ပါတယ်တဲ့အခုခေတ်မှာတော့တိတ်မခက်ဘူးထင်ပါတယ်နော်တဲ့ဥပမာ24နာရီ Facebook Center လေးပဲလုပ်ပေးဆိုပြီးတော့ရေးလာပါတယ်အဲ့တော့ဒီတန်ယုံအနေနဲ့ရောတန်ယုံတွေပေါ့နော်မလေးရှားရောထိုင်းရောဟိုတခြားတန်ယုံတွေလည်းဒါပြောမှာပဲအခုဆွေးနွေးပွဲမှာတော့မပါလို့ပါအဲ့တော့ထိုင်းဥကြောတောင်းကိုကျွန်မမေးချင်ပါတယ်ဒီတန်ယုံအနေနဲ့ရောမြန်မာနိုင်ငံသားတွေနဲ့နီးနီးကပ်ကပ်ခုနသောရရှင်ကိုမောင်ပြောသလိုဟိုဆက်ဆံလို့တဲ့ဆက်ဆံနေတဲ့အနေထားရောရှိပါလားရှင်ဘယ်လောက်ထိဒီနိုင်ငံသားတွေနဲ့နီးစပ်ပါသလဲ
အရင်တုန်းကနဲ့ဆိုင်တော့နည်းနည်းနီးစပ်တယ်လို့တော့ပြောလို့ရတယ်ဒါပေမဲ့ဒီအလုပ်သမားတွေဒီလောက်အများအားအချင်းကြီးဖုံးဆက်တာကိုလက်ခံပြီးတော့ဖြည့်ရှင်းနေတော့တဲ့အခင်အကျင်းမျိုးမြန်ဘန်ကောက်မြန်မာတိုင်းအောင်မှာအဆင်သင့်ဖြစ်တာမရှိသေးဘူးဗျဆိုတော့ဒီခနစင်နဲ့ရှောက်ပြည်နယ်မှာတန်ယုံရဲ့ကိုစားအလုပ်သမားကိစ္စရတွေကိုဟိုကုညီဖြစ်ရှင်းပြဖို့အတွက်ရုံးခွေးတွေလိုအပ်တယ်လို့စစကတယောက်ခြံပေးတယ်လို့ Facebook တို့ Call Center တို့အရှင်းမရွေးဖြစ်ရှင်းနိုင်တဲ့ဌာနတခုဖွင့်ထားဖို့လိုတယ်တပြိုင်တည်းမှာပဲထိုင်းနိုင်ငံထဲမှာအလုပ်သမားရေးကိုတွန်းကျင်တဲ့ဟိုရှင်းနေရှိရမြန်မာရှင်းနေတို့ထိုင်းရှင်းနေတို့အလို့သမားကူညီစောင့်ဆောင်ရတဲ့အများကြီးနဲ့အုံနဲ့ချင်းနဲ့ရန်ကုန်ငွေတွေအများကြီးနဲ့လွတ်တဲ့ဟိုပါဟိုဟိုကရိယာတစားပလာပဲဆိုပါဆိုအဲ့ဒါတွေပြည့်စုံနဲ့အင်တိတ်အတိတ်လုပ်ဖို့လိုပါမယ်ကြဒါမှပဲဖြစ်ပါလိမ့်မယ်အခုလက်ရှိခေချင်းဆောင်နဲ့တော့အလို့သမားကိစ္စကိုကူညီဆောင်ရွက်ပေးနိုင်မှုတိတိယယောက်မရှိဘူးလို့ပြောလို့ရတယ်က
ြဟုတ်ကဲ့ရှင်ဦးကျော်တောင်ဒါကတော့ဒါဒီဖုန်းခေါ်လို့ရတဲ့ဒါအလို့သမားတွေအတွက်ပေါ့နော်နောက်တစ်ခုကအခုဒီ၅ဘန်းလေတွေမှာဒါမကြခဏလဲပြောနေတွေ့နေကဲနေရပါတယ်ဒီ၅ဘန်းလေတွေမှာဟိုခိုင်းစေခံရတဲ့အတင်းအဓမ္မခိုင်းစေခံရတဲ့လူတွေအရေးရောမြန်မာအစိုးရဘက်ကဘာများလုပ်ပေးလို့ရပါသလဲဦးကျော်တောင
်အတော်အားနေပါတယ်ကျွန်တော်ကုန်ခဲ့တဲ့ဒီမေလ15ရက်နေ့ကဘန်ကောက်မြို့တောင်ဘက်ကီလိုမီတာ460ကျော်ကမှရှိတဲ့ခနုံ၅ဘန်းလေဆဲမှာတနည်းကျော်ကနေ3နည်းနဲ့4လအထိရောင်းစားခံရတဲ့မြန်မာနိုင်ငံသား73ယောက်ကိုကယ်ထုတ်ခဲ့တယ်ပြန်လွတ်လာတဲ့အလို့သမားတွေဒီကပေးဖို့တဲ့အချက်လဲသူတို့ရဲ့ပြောတဲ့သတင်းစကားအရအဲ့ဒီကျွန်တော်တို့ကြေတာတဲ့၅ဘက်လေပိုင်ရှင်ရဲ့၅ဘက်လေရှည်ကြီးပေါ်မှာရှင်းကနေ၈ချောင်းနဲ့၈ကနေနဲ့ကလေးတွေအပါအဝင်မြန်မာနိုင်ငံသားပေါင်းလူဦးရေ80%ထဲမှနဲ့အနည်းကျော်ကနေ၈နှစ်လောက်ရောင်းစားခံတဲ့သူတို့ဓာတ်ပုံတွေတည်နေချက်လေးအပြည့်စုံကျွန်တော်တို့ပေးခဲ့ပါတယ်။အဲ့ဒါကိုကျွန်တော်၈ကနေနေ့ကဒီနိုင်ငံတော်ချန်ပေးပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ချီကိုကျွန်တော်ပို့ပြီးတော့မှမိတ်တူကိုအလို့သမားဝန်ကြီးဌာနရဲ့မြန်မာတန်ရုံရဲ့မြန်မာအစိုးရလူကုန်မှုတာစီနေရဲ့တပ်ဖွဲ့ကိုကျွန်တော်တည်ပြပို့ခဲ့ပါတယ်။ခုနှစ်ဘက်ကြော်သားဒီတိုင်အောင်မအဲ့ဒီကိစ္စကိုမြန်မာဘက်ကရောထိုင်းဘက်ကရောတစုံတစ်ခုဒီဖြည့်ရှင်းမဲ့အရေးတဲ့ခဏမျိုးမရှိသေးတာကိုတွေ့ရတယ်ကြ
။ဟုတ်ကဲ့ပါ။ဒီ
လူကုန်ကူးမှုကိစ္စနဲ့ပတ်သက်တဲ့ဘာသာရကြတော့မြန်မာတန်ယုံနယ်ကတော်တော်ကိုအလန့်ဝေးတဲ့ဘာသာရဖြစ်ပါတယ်။မြန်မာတန်ယုံမှာကအလို့သမားတန်ရာရှိနှစ်ယောက်သာရှိပြီးတော့ဒီလူကုန်ကူးမှုကိစ္စကိုနှိမ်နှင်းဖို့တဲ့ဖြည့်ရှင်းဖို့တဲ့ရေးအရာရှိလေးပါအတရှိလို့ရေးအရာရှိမရှိဘူးခင်ဗျ။
ဟုတ်ကဲ့
ဆိုတော့ဒါတည်းရင်ရရှိတဲ့တည်င်းအခြေလက်ကိုမူတည်ပြီးတော့မှမြန်မာတိုင်းဦးနဲ့ပူးပေါင်းပြီးတော့မှဒီထိုင်းစွာလူကုန်မှုတိတ်ဖြစ်နေနေနေနေရတာဖြစ်ပါတယ
်လူက
ုန်ကံနေရတာအများဆုံးမြန်မာနိုင်ငံသားဖြစ်ပြီးတော့အလုံးမလုံးနိုင်ဆုံးမကင်နိုင်ဆုံးကကျွန်တော်တို့မြန်မာအစိုးရဘက်ကဖြစ်တယ်လို့ပြောလို့ရတယ်ကြနိုင်ငံရေးချက်မှဖြစ်နေတဲ့အတွက်လည်းပဲသူတို့အနေနဲ့နိုင်ငံဖြတ်ကျော်လောကကံရခက်ခဲတဲ့အကြောင်းအရာလေးရှိကောင်းရှိနိုင်မှာပေါ့လေ
ဟုတ်ကဲ့ပါရှင်ဦးကျော်တောင်ကျေးဇူးပါအခုတော့ဝင်ရောက်ဆွေးနွေးဖို့အတွက်စောင့်နေတယ်ကျွန်တော်တို့သောရရှင်နေရှိပါသေးတယ်ရှင်ဦးတင်သေးဝင်ဝင်ရောက်ဆွေးနွေးပါရှင
်ဒီပါရောက်တဲ့ကျွန်တော်တို့မြန်မာအလုပ်သမားတွေကဗျာကျွန်တော်သိပြီးရတာကိုယ်တော်ဒုက္ခတွေဘာဖြစ်လို့ဒုက္ခရောက်ရလဲဆိုရင်တရားနိုင်ငံကသက်သေနိုင်ငံတွေကတန်ယုံရာရှိတယ်လည်းပဲဒီသူတို့ကဝိကျတန်းကြီးပဲလောက်ကြတာဗျာဝင်လာဆိုပြီးဝင်လာချင်းကြီးကနေညီညွတ်အောင်ကျွန်တော်တန်းကြီးအတွက်တော့တော့တော့ပြည်သူတွေကဆိုတော့ကျွန်တော်တို့ကိုယ်ယုံကြည်ရပေါ့သူတို့ကနေပြီးတော့တတိယပေးနိုင်တဲ့နေရာမရှိဘူးထွက်သွားတယ်ကသူကစီးပွားရေးအနေနဲ့ထွက်တာဗျာတားပြည်ပြည်လူလူပြည်ထွက်တာမဟုတ်ဘူးခေတ်ဆက်ကကဖြစ်လာသေးတယ်ဆရာနာချင်းစနစ်စုံကြောင့်ဖြစ်တယ်လို့ပဲကျွန်တော်ယူဆတယ်လေအဲ့တော့ဥပမာဒေါ်စားကြီးတဲ့ထက်မှာတော့ဒါတွေအတန်းနိုင်ဆုံးစူးစမ်းပြီးတော့ကာကွယ်ပြင်ရှင်းလိုက်မယ်လို့ကျွန်တော်တို့ကညင်းနေဗျာဒါပေမဲ့ဘလောက်ပဲပြည်ပြည်ငယ်နိုင်ဖြစ်နေတာဗျာကျွန်တော်တို့ကကျွန်ဖြစ်နေသွားတာဆိုတော့ကျွန်လိုတဲ့နေရာမှာကျော်ခိုင်းခံရမှာပဲလေဒါကြောင့်မို့လို့ကျွန်တော်တို့ပြည်တွင်းမှာကလည်းနိုင်ငံခြားကြီးညှိနှိုင်းမှုနဲ့ ဒါကြောင့်ဒီလိုမှလည်းဒီလိုလုပ်ငန်းချင်းတွေကလည်းအလုပ်ကတည်းကညနေရှာဖို့ပြေးနိုင်မှုပဲကျွန်တော်မျှော်လင့်နေကြ။
ဟုတ်ကဲ့ပါရှင်ဦးတင်ထေဝင်ကျေးဇူးပါ။အခုတော့ဆရာဦးလှမြင့်ရှိပါသေးတယ်ရှင်။ဦးဆရာဦးလှမြင့်ဝင်ရောက်ဆွေးနွေးပါရှင
်။ဟုတ်ကဲ့ခင်ဗျာ။ဟိုကျွန်တော်ကတော့ပြီးခဲ့တဲ့ဦးသိန်းစိန်သူကလက်ထက်တုန်းက2014စက်တင်ဘာမှာလေဒီမြို့သမီးအိမ်ပေါ်လုပ်ငန်းနိုင်ငံခြားထွက်ပြီးလုပ်တဲ့အလုပ်ကိုသူပိတ်ထားပါတယ်။အခုချိန်ထိလည်းပိတ်ထားပါတယ်။ဆိုတဲ့ခါကျတော့ဥမာတစ်ခုပြောရရင်ကျွန်တော်တို့စင်ကာပူမှာအိမ်ပေါ်လစာကပမာငွေနဲ့၄သိန်း၅သိန်းလောက်ရပါတယ်။ပမာပြည်မှာအနှိမ်ဆုံးလစာဟာတစ်လမှာမြို့ကြီးတွေဟာအသိန်းလောက်ပဲရတယ်။အဲဒါပိတ်ထားတဲ့အတွက်တရားမဝင်နည်းနဲ့ထွက်ရတဲ့ခါမှာသူတို့ကဒီဘရောက်တဲ့ခါမှာလည်းဒီအလုပ်သမားဥတီတွေနဲ့အကျုံးမဝင်တဲ့အတွက်အများကြီးအနှိမ်ခံရပါတယ်။ဆိုတဲ့ခါကျတော့ဒေါ်အဲဒီ NLD ဆိုအနေနဲ့အခုရက်တရစီမံချက်အတွင်းမှာအဲ့ဒါကိုအများဆုံးဖွင့်ပေးခြင်းအပြင်ကျွန်တော်တို့တိုင်းပြည်ရဲ့ဝင်ငွေဟိုအလုတ်ကန်ခွင်လန်းလေးပဲရလာနေပါတယ်ခင်ဗျာကျေးဇူးတင်ပါတယ်ဟုတ်
လားဟုတ်ကဲ့ပါရှင်ကျေးဇူးပါအဲ့တော့ကျွန်မဆရာဦးကျော်တောင်းဘယ်အမေးချင်ပါတယ်ခုနဦးလှမြင့်ပြောသွားသလိုပဲတရားဝင်ပေါ့နော်တရားဝင်ဟိုအလုတ်သမားတွေတရားဝင်အလုတ်လုတ်ခွင်ထွက်နိုင်ခွင်ဘလောက်အခြေအနေရှိလာနိုင်ပါသလဲရှင်ဦးကျော်တောင်းတမိနစ်လောက်ရပါတယ်ရှင်ဆရာ
MOU တို့ခေါ်တာပါလား G2G ပေါ့လေအစိုးရရှင်းတင်ပေါ်တဲ့လုပ်ငန်းရှင် MOU တို့ G2G လို့ခေါ်တာပေါ့ဒါမှလည်းထိုင်းမှာအကောင့်တွေပေါ်သွားတာကG2G အစိုးရချင်းမဟုတ်ပင်တဲ့ဒီလူပိုးတဲ့ပွဲစားတွေကိုလောက်ကန်ခွင့်အပြည့်အဝပေးလိုက်တော့ဘာဖြစ်သွားလဲဆိုတော့ B2B ပေါ့ business to business ဖြစ်သွားပါတယ်အင်မတန်ကိုဟိုချုပ်ကန်ထားပြီးတော့မှအလို့သမားတွေတဲ့အခွင့်အလမ်းအထူးနေပါတယ်တရားဝင်ပို့မယ်ဆိုလို့ချင်းအစိုးရအလို့သမားဝန်ကြီးဌာနကတည်တည်ရှာရှာပို့နိုင်တဲ့နည်းလမ်းကိုရှာဖွေဖို့လိုပါတယ် policy ကိုရှာမဲ့မဲ့လူတွေအတွက်ကျွန်တော်တို့လည်းပဲတတ်နိုင်တဲ့လောက်ကိုဝင်ဝင်ပြီးတော့အကြံဉာဏ်ပေးနိုင်လောက်တဲ့အချင်းချင်းကိုကျွန်တော်တို့အချက်လက်တွေစုဆောင်လာတာရှိပါတယ်ဗျ။ MOU ကိစ္စကိုပွေးစားလက်ထက်ကိုအနိုင်လို့ကတော့အဖို့ခံရတဲ့အလုပ်သမားတရားဝင်လူမောင်ကိုကုန်ကူးခံရတဲ့အတူတူပဲဗျ
။ဟုတ်ကဲ့ပါရှင်။ဆရာဦးကျော်တောင်ကျေးဇူးတင်ပါတယ်ရှင်။ကျွန်မတို့ရဲ့အင်ကာနစ်ညာချန်တိုက်ရိုက်လေးလိုက်အစီအစဉ်ကတော့အချိန်တလောက်ပဲရတဲ့အတွက်ဒီမှာပဲရန်နာခွင့်ပြုကြပါ။ဥဆောင်ဆွေးနွေးပေးခဲ့ကြတဲ့ဆရာဦးကျော်တောင်ဥတီဟမောင်မောင်နောက်စာပေးဖို့ဆွေးနွေးကြသူတွေကိုယ်တိုင်ပါဝင်ဆွေးနွေးပေးကြသူတွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။အချိန်ကန့်သက်ရှိတဲ့အတွက်ပါဝင်ဆွေးနွေးလို့သူအားလုံးကိုမဆက်သွယ်နိုင်တဲ့အတွက်လည်းကျွန်မတောင်းပန်ပါတယ်။မင်္ဂလာရှိတဲ့နေ့တစ်နေ့ဖြစ်ပါစေရှင
်။မတင်ကြီးတိုင်းဆွေးနွေးတင်ဆက်တဲ့အင်ကာည VOA တိုက်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။VOA ရနေမနေ့ဖြစ်မနေ့ထုတ်လွှင့်မဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီနဲ့9နာရီအထိလိုင်းနိုမီတာ30နဲ့40 48 50တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုမက်ခင်ဖြူတွေးကပြောပြသွားမှာဖြစ်ပါတယ
်တူရကီနိုင်ငံအစ္စတန်ဘူမြို့မှာဒီကနေ့မနေ့ကလူသွားလူလာရှုပ်ထွေးတဲ့အချိန်ရဲတပ်ဖွဲ့တွေပါတဲ့ဘတ်စကားတစ်စီးကိုပြင်မှတ်ထားတိုက်ခိုက်တဲ့ကားပုတ်ထောက်ပေါက်ကွဲမှုကြောင့်ရဲဝန်ထမ်း9ဦးအပါအဝင်12ဦးသေဆုံးပြီးနောက်ထပ်36ဦးထိခိုက်ဒဏ်ရာရပါတယ်။ကမ္ဘာလက်ခီးသွားတွေအလားများတဲ့ဘာရေစီရင်ပြင်နဲ့အစ္စတန်ဘူတက္ကသိုလ်အနီးမြို့လယ်ရပ်ကွက်ကဒီအခင်းဖြစ်ပွားရာနေရာကိုတော့အရေးပေါ်လူနာတင်ကားတွေအများပြားရောက်ခဲ့ပါတယ်။ဒီဒဏ်ရာရတဲ့သူတွေကိုတူကီသမရရီချက်တို့ရဲ့အတူအကန်ကလည်းသွားရောက်တွေ့ဆုံခဲ့ပါတယ်။မကြသေးခင်ကနျူကလ িয়ার လက်နက်နဲ့ပဲ့ထိန်တဲ့ဒုံးကျည်စမ်းသပ်မှုတွေလုပ်ခဲ့တဲ့မြောက်ကိုရီးယားနိုင်ငံကိုအမေရိကန်နဲ့တရုတ်ဆိုရာတို့ကတန်ခတ်ပိတ်ဆို့အရေးယူမှုတွေတွန်းမြစ်ချမှတ်သွားမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။ဒါပေမဲ့ဒီတောင်တရုတ်ပင်လယ်ရေပိုင်းနဲ့အငင်းပွားမှုတွေနဲ့ပတ်သက်လို့တော့နှစ်နိုင်ငံအကြားတင်းမာမှုတွေကတော့ဆက်ပြီးတော့ရှိနေစေပါ။ပိုလန်နိုင်ငံနဲ့ဒီမြောက်အတ္တလန္တိတ်စာချုပ်နေတူမဟာမိတ်အဖွဲ့ဝင်နိုင်ငံ20ကျော်ပါဝင်တဲ့ကြီးမားတဲ့စီးရေးလက်ချက်မှုကြီးတွေဒီကနေ့ပိုလန်နိုင်ငံအတောင်ပြောက်ပိုင်းမှာစတင်နေပါပြီ။ယူကရိန်းနိုင်ငံအနီးရုရှားရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်လို့စိုးရိမ်နေကြတဲ့ဥရောပအရှေ့ပိုင်းနဲ့အလယ်ပိုင်းနိုင်ငံတွေကိုသူတို့ရဲ့စိုးရိမ်မှုတွေနည်းပါးစေဖို့အတွက်အခုလိုလှုပ်ဆောင်တာပါ။ဒီစီးရေးလက်ချက်မှုနဲ့ပတ်သက်လို့ရုရှားဆိုရကတော့ဒီကနေ့အစောပိုင်းတုန်းကပဲတရားဝင်ရှုတ်ချလိုက်ပြီးအခုလိုလှုပ်ဆောင်မှုတွေဟာဒေသတွင်းလုံခြုံရေးနဲ့ယုံကြည်မှုကိုတိဆောက်ရမှာမဟုတ်လို့ပြောဆိုထားပါတယ်ရှင်။မြန်မာနိုင်ငံသားတွေဗီဇာလျှောက်ထားစရာမလိုပဲစင်ကာပူနိုင်ငံကိုရက်ပေါင်း30သွားရောက်နေထိုင်ခွင့်ရမယ့်အစီအစဉ်ကိုစင်ကာပူဝန်ကြီးချုပ်ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းသဘောတူညီမှုရယူလိုက်ပါပြီ။တာမန်နိုင်ငံကလက်မှတ်ကိုင်ဆောင်သူတွေအတွက်ဗီဇာကင်းလွတ်ခွင့်ရက်ပေါင်း30နေထိုင်ခွင့်ပြုမယ့်အစီအစဉ်ကိုတော့2016ခုနှစ်ဒီဇင်ဘာလ1ရက်နေ့မှာစတင်မှာပါရှင်
။ကျေးဇူးပါခင်ဗျာ။တင်ပြချင်းချုပ်ကိုမက်ခင်ဖြူတွေးပြောပြသွားတာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆွန်မွန်ဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့ Howie Smith ဖြစ်ပါတယ်။ကျွန်တော်ကတော့ညဝင်းအောင်ပါ။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းနိုမီတာ24 25 32 51တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။သတို့ရှင်နေအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။
This program has come to you from the Voice of America, Washington.